9ရက်9လ88ခုနှစ်ညနေရန်ကုန်မြို့မကုတ်ဝတ္တနာတရားစင်နေလုံငန်းစဉ်ပြန်ပွားရေးခေါ်ချုပ်ကြီးတွင်ကမ္မထနာဆရာဆရာတော်ဥဂောတိတရှင်သူများဟောကြားအပ်သောပဋိစ္စသမုပ္ပါဒ်ရဲ့သစ္စာ၄ပါးတရားတော
်ဘုရားရှင်ကိုရောမြတ်ကြီးကလက်ထက်တော်ကာလမှာကျွတ်ထိုက်တဲ့ဘဝတွေကိုအကုန်ချီချွေ၍သွားတော်မူခဲ့ပါတယ်။နောင်လာနောက်သာကျွတ်တန်းခိုလိုတဲ့လူနာပြမသတ္တဝါများအတွက်လည်းပဲ7,400မျှသောဓမ္မခန္ဓာတွေကိုဆရာလုပ်ဖို့သဘောထား၍ဟောကြားတော်မူခဲ့ပါသေးတယ်။အဲ့ဒီဓမ္မခန္ဓာတွေကိုဥထေရွတ်ပန်းခြင်းပြီးတော့ကျေးဇူးတော်ရှင်အက္ခမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးကဟောဒီတက္ကဒကမတို့အားခန္ဓာဉာဏ်ရောက်တဘောပေါက်အောင်အရတုံးစကားဖြင့်ဟောကြားညွှန်ပြဆုံးမတော်မူခဲ့ပြန်ပါတယ်ယခုတဖန်အဲ့ဒီဆရာတော်ဘုရားကြီးရဲ့နောက်ကခြေရခန်းပြီးတော့ဟောဟန်နေကြဆရာတော်ဘုရားကြီးရဲ့ဥပနိဒ္ဒယလမ်းစဉ်အတိုင်းယဟန်ရှင်လူသူတော်စင်ယောဂီအပေါင်းတို့အားဘုန်းကြီးကပြန်လဲဟောကြားကျေးဇူးပြု၍သွားမှာဖြစ်ပါတယ်ဆရာတော်ဘုရားကြီးရဲ့ဥပနိဒ္ဒယဆိုတဲ့အတိုင်းပဲဆရာတော်ဘုရားကြီးကရှေ့ပိုင်းမှာပဋိစ္စသမုပ္ပါဒေသနာတော်ကိုအခြေခံပြီးတော့ဒိဋ္ဌိဝိသေကိတာတို့ကိုခွာပေးကြအောင်ကဒီလိုအမိန့်ရှိပါတယ်။အဲ့ဒါလိုခွာနိုင်ဖို့အတွက်ဘုန်းကြီးကုလိုအခြေတွေခံပြီးတော့နေတာပါ။ဟင်းပေါ့ဒီတော့ပဋိစ္စသမုပ္ပါဇဝံကြီးတဲ့မှာအစိတ်ကြီး၄စိတ်စိတ်ပြီးတော့ထားတော့နံပါတ်တည်းလဲထိုးထားပါတယ်1ကွက်2ကွက်3ကွက်4ကွက်လို့အကွက်ကြီး4ကွက်မတွေ့ပြီဘူးလား။အပွက်ကြီးလေးကွက်တွေ့တဲ့အနေနဲ့နံပါတ်1အကွက်ထဲမှာဆိုရင်အဝိဇ္ဇာနဲ့သင်္ခါရပဋိစ္စသမုပ္ပါဒ်အင်္ဂါနှလုံးပါတယ်။အိုး2အကွက်ထဲကျတော့ဝိညာဏယုတ်တလာယရဏဖတဝေဒနာ၅လုံးထည့်ထားတာ။3အကွက်ထဲကျတော့တဏှာဥပါဒံကမ္မဘဝ၃လုံး။4အကွက်ထဲကျတော့ဇာတိသရမရဏ၅လုံး။ဒါတို့မဟုတ်လား။ဟုတ်တယ်ဒီတော့1ကွက်ထဲက2လုံး2ကွက်ထဲက5လုံး9လုံးပေါ့3ကွက်ထဲက3လုံးပေါင်းလိုက်တော့10လုံး4ကွက်ထဲက2လုံးမှထပ်ပေါင်းတော့10လုံးဘုန်းကြီးတို့တတွေ့လောကကြီးအတွင်းမှာဒီသဘောတရားတွေဖြစ်ပျက်ပြီးတော့နေတာဆိုတာဘုရားကိုယ်တော်မြတ်ကြီးကသိစေတော်မူလို့ဒီဒေသနာတော်ကြီးထုတ်ပြတာအင်းပဋိစ္စသမုပ္ပါဒ်ထဲမှာအဝိဇ္ဇာသင်္ခါရဆိုတဲ့1ကွက်ထဲက2လုံးကအကြောင်းတရားတွေဆိုပဲဘယ်တော့ကအကြောင်းတရားတွေတုံးဆိုတော့လွန်လေပြီးသောအတိတ်ကာလကအကြောင်းတရားတွေဒီလိုမဟုတ်လားပြီးတော့နံပါတ်1ကွက်ထဲကဝိညာဏယုတ်တလာယရဏဖတဝေဒနာဆိုတာကတုတ်တန်သကလုံးနဲ့ပြောလို့သာပါတကယ်တော့ခန္ဓာ၅ပါးကြီးမဟုတ်လားဟုတ်တယ်အဲ့ဒီခန္ဓာ၅ပါးကြီးကအခုနောက်တုန်းက1ကွက်ထဲကအကြောင်းတရားတွေကြောင့်ပေါ်လာရတဲ့အကျိုးတရားဒီလိုမဟုတ်လားအဲ့ဒီထဲကနေပြီးတော့အကြောင်းအားလျော်စွာဘုန်းကြီးတို့မှာတဏှာဥပါဒံကမ္မဘဝဆိုတဲ့သဘောတရားတွေထပ်တလဲလဲပေါက်ပွားတယ်။အဲ့ဒီလိုပေါက်ပွားတဲ့သူတို့တွေကအကြောင်းတရားဖြစ်ကြပြန်ရော။ကာလကတော့ဘယ်ကာလတော့ပစ္စုပန်ကာလ။ဟုတ်တယ်ဒီပစ္စုပန်ကာလထဲမှာဟောခန္ဓာ၅ပါးအကျိုးတရားကြီးတွေကနေပြီးတော့ထပ်ပြီးအကြောင်းတရားတွေပေါက်ပွားတာမဟုတ်လား။အဲ့လိုတွေပေါက်ပွားပြီးတော့ကိုယ်ကလည်းဘာမှမသိတော့ရင်ထဲမှာလောင်သူပြီးတော့ထားသလိုနေတဲ့အတွက်ကံတရားတွေစုမိသလိုဖြစ်တော့တာပေါ့အဲ့လိုစုမိတဲ့အတွက်နောင်အနာဂတ်ကာလအတွက်ဇာတိဆိုပြီးတော့ဘဝတစ်ခုထပ်ရဖို့အကြောင်းဖြစ်ပြန်ရောအင်းအဲ့ဒါကြောင့်ဇာတိဆိုပြီးတော့နောက်ဘဝတစ်ခုကြီးရအဲ့ဒီဘဝကြီးထဲမှာတဘဝလုံးနေပြီးတော့ဇရာမရဏဆိုပြီးတော့ဦးသေးဖြစ်ရပြန်တာပေါ့ဦးသေးဖြစ်ရပြီးရောလားလို့အောင်းမေးတယ်မပြီးသေးဘူးဟိုဘက်မှာတောကပရိဒေဝဒုက္ခဒေါမနတဥပါယတာဆိုတဲ့အကျိုးဆက်တွေနဲ့ပေါက်ပွားအကုသိုလ်တွေများပြီးတော့အဲ့ဒီထဲမှာအဝိဇ္ဇာဆိုတာပါလာပြန်ရောဒီတော့တစ်အွက်ထဲကအဝိဇ္ဇာဖြစ်ပြန်တော့တာပေါ့ဟိုတစ်အွက်ထဲကအဝိဇ္ဇာဖြစ်တဲ့ဆိုရင်မတိမိုင်းမောင်ဖြစ်တဲ့အတွက်သင်္ခါရဆိုတာတွေလုံးပြီးတော့မှာပေါ့ဒီတော့တစ်အွက်ကြီးကအကြောင်းတရားအဲ့ဒီအကြောင်းတရားကြောင့်နှစ်အွက်အကျိုးတရားကြီးပေါ်ပေါက်ရအင်းနှစ်အွက်အကျိုးတရားကြီးတဲကနေပြီးတော့သုံးအွက်အကြောင်းတရားထပ်ပြီးတော့ပွားပြန်ရောအဲအဲ့ဒီသုံးအွက်အကြောင်းတရားကြောင့်ပဲလေးအွက်အကျိုးတရားကြီးဖြစ်ရပြန်ရောဟိုအကြောင်းကြောင့်အကျိုးတွေဖြစ်အကြောင်းကြောင့်အကျိုးတွေဖြစ်ဒီလိုနဲ့လာခဲ့ရတာကြာလာပြီတဲ့ဗျာဘုန်းကြီးတို့တတွေ့ပြီဗျာအခုတရားနာနေကြတာခန္ဓာ၅ပါးကြီးနဲ့နာနေတာဟိုကာလကဘယ်ကာလတော့ပစ္စုပန်ကာလဆိုတော့ဘယ်အွက်ထဲရောက်နေတော့နှစ်ွက်ထဲပေါ့ဒီပဋိစ္စသမုပ္ပါဒ်12ပါးကိုခွဲခြားမယ်ဆိုရင်တစ်ွက်ထဲကအဝိဇ္ဇာသင်္ခါရကလွန်လေပြီးတော့အတိတ်ကာလ ပြီးတော့နံပါတ်၄အကွက်ထဲကဇာတိသရမရဏနှလုံးကနှောင်ဖြစ်လက်တာအနာကကာလနှစ်အကွက်ထဲက၅လုံးနဲ့၃အကွက်ထဲက၃လုံးပေါင်း၈လုံးကပစ္စုပန်ကာလဆိုတော့ယခုအချိန်မှာဆိုတော့ဘုန်းကြီးတို့တွေပစ္စုပန်ကာလတည်းဖြစ်နေတာဆိုတော့ခန္ဓာ၅ပါးကြီးအကျိုးတရားကြီးနဲ့နေနေရတာဆိုတော့နှစ်အကွက်ပေါ့နှစ်အကွက်ထဲနေရင်သားကကိုယ်ပဲလူချင်းမှုဆိုတဲ့လောဘတဏှာတွေရံပန်ရံခါလာတာပေါ့အဲ့ဒါကိုမဟန်လဲမဟန်တတ်တတ်မဖယ်လဲမဖယ်ရှာတတ်တော့ဒီသဘောတရားတွေလာတာပဲအဲတဏှာဆိုတဲ့လောဘတဏှာလာတဲ့ဥစ္စာလက်ခံထားကြတော့ဥပါဒံဆွဲလန်းမှုဖြစ်တော့တာပေါ့အဲအဲ့ဒီဆွဲလန်းမှုကြောင့်နောက်တော့ကမ္မဘဝဆိုတဲ့အလုပ်တွေလုပ်ပြီးတော့တာပေါ့ဒီအလုပ်တွေလုပ်ပြီးတာဟာအကြောင်းတရားတွေမဟုတ်လားဒီတိုင်းလဲပတ်ပြီးတော့နေချရတာတဲ့ဘုရားကိုယ်တော်မြတ်ကမိန့်ပါတယ်ဟင်းဘုန်းကြီးတို့တွေကဒီလိုလဲမသိတော့ကိုယ်ကိုယ်ကိုလဲနေလို့လဲမှန်းလဲမသိဘူးเนาะမသိဘူးအခုလဲနေတယ်ဝတ်ထဲမှာမဟုတ်လားဝတ်ထဲမှာနံပါတ်2အကွက်ဆိုတော့ဘယ်ဝတ်ထဲရောက်နေတော့ဝိပါကဝတ်ထဲရောက်နေတာအဲ့ဒီဝိပါကဝုထဲကကိုတခါတလေတနာဥပါဒံဆိုပြီးတော့ဒီလိုတရားတွေပေါက်ပွားလာတော့ဘာဝတ်တွေဖြစ်လာအဲ့ဒီလေတာဝတ်တွေတန်ထွာလာတဲ့ခါကျတော့မရမနေနိုင်တဲ့အတွက်ထပြီးတော့အလုလုတဲ့ကာမဘဝတို့ဖြစ်တဲ့ခါကျတော့ဘာဝတ်ဖြစ်သွားဒါဖြင့်ဝိပါကဝုထဲကနေပြီးတော့ကိလေသာဝတ်နဲ့ကာမဝတ်တွေထပ်ပေါက်ပွားတာပေါ့အမလေးပေါက်ပွားတဲ့အတွက်ဟောနောင်လာမယ့်အနာကဝိပါကဝတ်တွေဖြစ်အောင်တော့မှာပေါ့ဒီနည်းနဲ့တဲ့ဘဝတန်တရားတဲကမထွက်နိုင်အောင်ဖြစ်ပြီးတော့နေကြတာကရုတ်ခွေကင်းလျှောက်တယ်လို့ပဲထွက်ပေါက်မတွေ့ဘူးမတွေ့တော့တွေ့နုံနုံတွေ့နုံနုံနဲ့ကရုတ်ခွေကြီးကိုပတ်ပြီးတော့လဲပြီးတော့နေရတာခုထိအောင်လည်းထွက်ပေါက်မတွေ့သေးဘူးအဲ့ဒီအတိုင်းဖြစ်နေကြတာတဲ့ဒီလိုတိသေးခြင်းလို့ဘုရားကိုယ်တော်မြတ်ကြီးကဒီဒေသနာတော်ကိုထုတ်ဖော်ဟောတာပြီးတော့ဘုရားကိုယ်တော်မြတ်ကြီးကအေးမင်းတို့တွေကထွက်ပေါက်မှမတွေ့ပဲကိုကထွက်ပေါက်မှမတိပဲကိုထွက်ပေါက်ကတီးမဲกว่าဆိုပြီးတော့ဘုရားကိုယ်တော်မြတ်ကြီးကဒီလိုနဲ့ပြပါလေအဲ့ဒီပြပုံပြနည်းတွေကိုဆရာတော်ဘုရားကြီးကအဲ့ဒီတက္ကရာကမတွေကိုရှင်းရှင်းလင်းလင်းတက်ပြတ်တတ်ဖြစ်အောင်လက်ညှိုးနဲ့ထောက်ပြတယ်ဒါကိုဘုန်းကြီးတို့ကနောက်ထပ်ပြီးတော့ရှင်းပြီးတော့ထပ်ပြီးတော့ထောက်ပြခြင်းပါပြမယ်အဲ့လိုတွေပြဖို့အတွက်ခုခန်းခုပြီးတော့ခုအရင်ခံအရင်တဲလာတာပါဟုတ်ပြီဘုန်းကြီးတို့ဆိုလို့ရှိရင်ခုလိုလာခဲ့တာဟာဘဝတွေကြာလာပြီပေါ့အခုလိုဝိပါကဝတ္တိဖြစ်လိုက်ဝိပါကဝတ္ထေကကိလေသာဝတ္တိကမ္မဝတ္တိပေါက်ပွားလိုက်ဒီပေါက်ပွားလို့ဟိုဘက်မှာဝိပါကဝတ္တိရလိုက်ဟုတ်ပြီလားအာအဲ့ဒီဝိပါကဝတ္တိတွေတဲ့ကနေပြီးတော့ကိလေသာဝတ္တိကမ္မဝတ္တိပေါက်ပွားလာအဲ့ဒီအဲပေါက်ပွားပြီးတော့အဲ့ဒီအကြောင်းတရားတွေကြောင့်ဒီဘက်မှာအကျိုးတရားဝိပါကဝတ္တိရကြီးလို့မဟုတ်လားအဲ့လိုဖြစ်ဖြစ်ပြီးတော့နေရတဲ့ဥစ္စာဟာကြာလှပြီတဲ့အနမတက်ကိုရံဘိတ်ခွေတန်တာတော့ဒီကောအစတောင်လိုက်ရှာလို့မတွေ့နိုင်အောင်ဖြစ်တော့တယ်ကြာလှပြီတဲ့ဒီလိုပြောတာဟောဒီတော့ဒီသဘောကြီးကအခုလိုစက်ဝိုင်းကြီးလိုခြားခြားဝိုင်းကြီးမဟုတ်တော့လဲပဲ30တပုံအတွင်းကမထွက်နိုင်အောင်ဖြစ်နေတာဟာလေရာလိုကြီးနေတာပေါ့အခုတော့ကံကောင်းထောက်မှလို့ဘုန်းကြီးတို့တရားဓမ္မတွေလူဘဝဆိုတဲ့သုကတိရကြတာတခါတလေမကောင်းတဲ့ဒုက္ခတိဘဝလည်းရောက်ချင်းရောက်မှာတခါတလေကြတော့လည်းအဆင်တန်းမြင့်ပါတဲ့ဆိုတဲ့နတ်ပြေးတို့ပြမပြေးတို့လည်းရောက်မှာပေါ့အဲ့ဒီကရောက်ပြီးတော့အဲ့ဒီကအရှိန်အိုးနေကုန်တဲ့ခါကျတော့တဖြည်းဖြည်းအောက်ပြန်ဆင်းဆင်းရကနေပြီးတော့ဒုက္ခတိတွေလည်းတခါတဆင့်ထပ်အောက်ဆင်းဒီလိုနေမှာပေါ့အဲ့လို30တပုံအတွင်းကမထွက်နိုင်အောင်ဖြစ်ပြီးတော့နေတာကိုလဲတယ်လို့ပြောတာအခုလိုစက်ဝိုင်းကြီးလဲတယ်လို့တော့ဟုတ်ချင်မှာဟုတ်ပါပေါ့နဲ့ကဘာလုံးကြီးတဲ့မှာမော်တော်ဆိုင်ကယ်စီးတဲ့ခါကျတော့ဟိုထွက်လို့မရဘူးတုတ်တုတ်တုတ်နေမှာမဟုတ်လားဒီအဲ့တလို့ပေါ်30တပုံကဘာလုံးကြီးအတွင်းကမထွက်နိုင်အောင်ဖြစ်ပြီးတော့နေတာဟာဘုန်းကြီးတို့ဝတ်လဲတာပေါ့ခက်ပေါက်မတွေ့လို့ဖြစ်ရတာမဟုတ်လားအေးပါခုခက်ပေါက်တွေတွေ့ပါတော့မယ်အဲ့ဒီခက်ပေါက်ကိုတွေ့ဒီပြတဲ့အခါမှာတဲ့ရှေ့ဘက်ကပီပီတတာဖြစ်အောင်ဒိဋ္ဌိဝီစီကိစ္စတို့ကိုခွာကြပါဦးကွာပြောတယ်လေဒါကြောင့်မာအခုဆိုရင်ဘုန်းကြီးတို့နံပါတ်2အကွက်ထဲဝိညာဏံယုတ်တလာယရဏဖတ်တာဝေဒနာတရားရောက်နေတာလားဒီလိုဖြစ်လာတာဘာကြောင့်တုံးဆိုတော့အဝိဇ္ဇာနဲ့သင်္ခါရကြောင့်အဝိဇ္ဇာဥစည်းပြီးတော့သင်္ခါရဆိုတဲ့အလုပ်တွေလုပ်ခဲ့တယ်မဟုတ်လားအဲ့ဒီကံတရားအဲ့ဒီအကြောင်းတရားတွေကြောင့်အဲ့ဒီနံပါတ်2အကွက်ပစ္စုပန်ကာလမှာဖြစ်ပေါ်လာရတာအ တိတ်ကအကြောင်းတရားတွေ6ဒီဘက်မှာပစ္စုပန်ကာလဘက်မှာအကျိုးတရားတွေပေါ်လာရတာဟုတ်ပြီလားဆိုတော့ဒီလိုပစ္စုပန်ဘဝမဖြစ်ခင်ဟိုလွန်လေပြီးတော့အတိတ်ကာလဘဝတစ်ခုခုတော့ရခဲ့မှာပေါ့အဲ့ဒီဘဝတစ်ခုခုကနေပြီးတော့ဒီဘက်မှာဘယ်လိုကူးတယ်လဲဒါလူချင်းနေတချို့ထင်ရတာကတော့ပြင်ဟိုဘက်ဘဝကသေးပြီးတော့ရုပ်ကြီးရတာဟိုဘက်နေခဲ့တာအသက်ကောင်ကလေးကဒီဘက်ကူးလာတယ်လို့ဒီလိုထင်တယ်မဲအသက်ကောင်ကလေးကတော့မသေးဘူးပေါ့အဲ့လိုမသေးဘူးဆိုရင်အသက်ကောင်ကလေးကမြဲနေတယ်ဆိုတဲ့အတိတ်ပဲရသွားတယ်မြဲတာကိုပါဠိလိုတတ္တတလို့ခေါ်တာပေါ့ယူဆွဲတာကဒိဋ္ဌိတတ္တနဲ့ဒိဋ္ဌိနဲ့ပေါင်းတော့အကောင်ကလေးအလောင်ကလေးဒီဘက်ကူးလာတယ်လို့ဒါယူဆရင်တော့ဒါသတ္တဒါဒိဋ္ဌိဖြစ်ပြီ။သတ္တဒါဒိဋ္ဌိဖြစ်ပြီ။ဟိုဘက်ဘဝကသေးသေးပြီးတော့ပါဇက်ကအသက်ကောင်ကလေးဟာပြီးတော့ထွက်သွားပြီးတော့အသက်ကောင်ကလေးကရောင်တောင်းရောင်တောင်းနဲ့ဘယ်ဝင်မြဝင်ရပါမလဲလို့။ရှားပြီးတော့နောက်သူဝင်ရင်နဲ့သူတင့်တော်တဲ့ဝင်လည်းတွေ့ရောဝင်လိုက်ကြရောဒီလိုယူဆတာ။အဲ့ဒါလို့ဆိုရင်အသက်ကောင်ကလေးကတော့မပြည့်စည်ဘူးဒီဘက်မှာကူးလာတယ်ဆိုတဲ့အတိတ်ပဲရောက်တယ်။အဲ့ဒါဆိုရင်အသက်ကောင်ကလေးကမြဲမနေဘူးလား။မြဲပါဘူးဗျာ။အဲမြဲနေတယ်ဆိုတဲ့ဒိဋ္ဌိပေါ့။မှန်ပါဗျာ။မပါဒိဋ္ဌိတော့။အေးတတ္တဒါဒိဋ္ဌိတွေဖြစ်တတ်တကွာတဲ့။မင်းတတ္တဒါဒိဋ္ဌိတွေတဏ္ဍာကြီးနဲ့သာတရားအထုတ်ရင်တရားမရဘူးတဲ့။မရဘူးတဲ့။တချို့ကြတော့လေအဲ့လိုမယူဆပါဘူးဟိုဘက်ဘဝကတည်ဟိုဘက်မှာရုပ်ရောနာရောပြတ်ခဲတာဒီဘက်ဘဝမှာအမိဝဲမှာရုပ်သည်နာသည်ပေါ်လာတာဟိုဘက်ဘဝနဲ့ဘာမှမဆိုင်ဘူးဒီလိုလည်းယူပါတယ်အဲ့လိုယူပြန်တော့လေဟိုဘက်ဘဝနဲ့ဒီဘက်ဘဝနဲ့မဆက်ဆက်ဘူးကြားတဲ့ပြတ်နေတာပေါ့ပြတ်နေတာကိုပါဠိလိုအုပ်စေတာယူဆွဲတာကဒိဋ္ဌိအုပ်စေတာနဲ့ဒိဋ္ဌိနဲ့ပေါင်းတော့อ๋อไอ้ตัวนี้เป็ดနေတယ်လို့ယူပြန်လို့ရှင်လဲဥ္စေတာဒိဋ္ဌိဒါလည်းမမှန်သေးဘူးအဲ့ဒီဥ္စေတာဒိဋ္ဌိတန်လန်းနဲ့တရားအထုတ်လဲမဲ့မဝင်ဘူးတဲ့ဖြစ်ပြက်တော့မြင်ခြင်းမြင်မဲ့မဲ့မဝင်ဘူးအဲ့ဓာတွေကိုဆရာတော်ဘုရားကြီးကတိတူရှစ်ဘက်ကအဟံအတာတွေကိုဖယ်ရှားပါအောင်ဟာပြောတာအဲသတ္တတာဒိဋ္ဌိလည်းပဲအဟံအတာပဲဥ္စေတာဒိဋ္ဌိတွေလည်းပဲအဟံအတာပဲဒါလေးတွေကိုအတိညာနဲ့ရှင်းအောင်ရှင်းပြကအဲလင့်ကြပါအောင်ဆိုလို့ခုအခြေတဲနေတာကဲဒီလိုဆိုရင်ဘုန်းကြီးတို့အခုလူဘဝရောက်လာတာပစ္စုပန်ကာလဟိုဘက်အတိတ်ကာလမှာဘဝတစ်ခုခုတော့ရခဲ့မှာပေါ့အဲ့ဒီဘဝကသေးပြီးတော့ဒီဘက်မှာအသက်ကောင်ကလေးကူးလာသလားဟုတ်ဘူးအသက်ကောင်ကလေးများကူးလာတယ်လို့ယူဆရင်ဗတ္တိဖြစ်မယ်တတ္တဒိဋ္ဌိဖြစ်နေမယ်နော်အသက်ကောင်ကလေးကူးလာရအောင်အသက်ကောရှိလို့လားအဲအဲ့ဒီကတည်းကဖြူရမှာအသက်ကိုအစာတုံးကမရှိဘူးမရှိဘူးထင်တယ်ဘုန်းကြီးတို့တူရဆွဲတယ်ဘသူကမှလည်းမတင်မဲနဲ့ဒီအတတ်ပညာကငငယ်ကလေးအတိုင်းတက်တက်လာတာအသက်ကောင်လေးဖိုက်ထဲရှိတယ်လို့ဒီလိုထင်တာဒီတော့သေးတယ်ဆိုရင်ကြည်နေတယ်သေးသေးချာချာစီစီကြည်တော့လှုပ်ရလှုပ်ရနဲ့လက်ချောင်းရောက်လာတယ်အသက်ကလေးကလေအဲတဖြည်းဖြည်းတဖြည်းဖြည်းနဲ့လက်ချောင်းကပွားစီပွားစီဖြစ်လာပြီးတော့ပါဇက်ကလေးကဟာကနေဒီလိုဖြစ်သွားတာလေအသက်ကလေးထွက်သွားဒီလိုပြောတာဒီတော့အသက်ကောင်လေးရှိတယ်လို့ယူဆတာပေါ့အဲ့လိုယူဆရင်ဗာတိတ်ချီအသက်ကောရှိလို့လားအဲ့ဒီလိုစကားတိုင်းလောက်အောင်မှာအသက်ကိုမရှိပါဘူးအသက်ကိုမရှိပါဘူးအသက်ကောင်ကလေးကူးလာတယ်ဆိုရင်မြဲတယ်လို့ယူဆတယ်သတ္တတာဒိဋ္ဌိကူးလာတာမဟုတ်ဘူးဒီဘက်ဘဝမှာစပြီးတော့အသက်ကောင်ကလေးတီထောင်လဲလို့ယူဆရင်လဲဟုတ်ပါရဲ့ဥ္စေတာဒိဋ္ဌိဒီတော့အစကတိုင်းသိထားမယ်အသက်ကိုမရှိဘူးဒီမှာဘုန်းကြီးတို့အဲ့ဒီဝိညာဏနာယုတ်ဆိုတဲ့အထက်မှာဟောလွန်လေပြီးတော့အတိတ်ကာလကအဝိဇ္ဇာတင်္ခါရဆိုတဲ့အကြောင်းတွေကြောင့်ဖြစ်ပေါ်ပြီးတော့လာတဲ့ဥစ္စာဝိညာဏဆိုတာကအကောင်ကလေးမှမဟုတ်ဖဲစိတ်ကလေးပါစိတ်ကလေးတို့ပဋိတန်တေစိတ်ကလေးအအူးဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးပါစိတ်ကလေးတို့ပဋိတန်တေစိတ်ကလေးပေါ့ပထမဆုံးအအူးဆုံးစက္ကန့်ကလေးတော်တွင်မှာပေါ်ပြီးတော့လာတဲ့စိတ်ကလေးဟာပဋိသင်္ဍိစိတ်ကလေးပေါ့ဒီဘက်ကြတော့ဒီစိတ်ကလေးကတစ်ခုပြီးတစ်ခုထပ်ထပ်ထပ်ထပ်ထပ်ထပ်ဆက်ဆက်ဆက်ဆက်ဖြစ်တဲ့အခါဒီဘက်ကြတော့ဘဝတိစိတ်လို့ခေါ်တာပေါ့အအူးဆုံးဖြစ်တဲ့စိတ်ကလေးကိုဗာစိတ်ခေါ်လို့ပ တိတန်တေစိတ်ဝိညာဉ်ဆိုတာကကိုအကောင်ကလေးမဟုတ်ဘူးဝိညာဉ်ကောင်ကလေးမဟုတ်ဘူးပါစိတ်ကလေးပဋိတန်တေစိတ်ကလေးပြီးတော့နာမ်ယုတ်ဆိုတဲ့နေရာမှာနာမ်ကလေးကအဲ့ဒီပဋိတ္တိစိတ်ကလေးနဲ့တွဲဖက်ပြီးတော့ဖြစ်နေကြစေတသိက်ခန္ဓာကလေး၃ပါးဝေဒနာခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဆိုတဲ့နံတဘောတရားစေတသိက်ခန္ဓာကလေး၃ပါးဟုတ်ပြီလားအသက်ကောင်ကလေးတွေလားမဟုတ်ပါဘူးပြီးတော့ရုပ်ဆိုတဲ့ဥစ္စာကတော့သူတို့နဲ့တွဲဖက်ပြီးတော့ဖြစ်တယ်ရုပ်ကလေးမှုံမှုံသေးသေးဟုတ်ပြီလားဒီတော့ပေါင်းလိုက်မယ်ဆိုရင်ဝိညာဉ်ကလည်းနံသဘောတရားနံကလေးကလည်းနံသဘောတရားဆိုတော့နံဟိုကရုပ်ကလေးကရုပ်ဆိုနံနဲ့ရုပ်ပါတယ်တော့နံနဲ့အဲ့ဒါကလေးသာပေါ်လာရတာအသက်ကောင်ကလေးပေါ်လာတာဟုတ်ကလားမဟုတ်ဘူးမဟုတ်ပေမဲ့တည်းထင်ရတာပဲဘုန်းကြီးတို့လူတယောက်သေးတယ်ဆိုရင်အသက်ကိုပါးစပ်ကလေးကထွက်သွားတယ်ပြောဘူးလားပြောပါဘူးအသက်အောင့်ထားမယ်လို့ပြောဘူးလားပြောပါဘူးပါးစပ်ကထွက်မသွားအောင်အသက်ကိုအောင့်ထားမယ်ဟုတ်တယ်နော်ပြီးတော့သေးတယ်ဆိုလို့ရှိရင်တက်ပြောက်ဆွန်းတယ်လို့ပြောဘူးတော့ဆွန်းကမတွက်ဘူးလားပြောပါဘူးဟိုဒါကတော့နားလေလွှဲတဲ့စကားလုံးနဲ့ပြောတာဖြစ်ပါလိမ့်မယ်အလှူရဲ့နာမည်ပေါ့အလှူကောင်းစီးပေါ့အသက်ပြောက်ပြီးစားလှူတဲ့အလှူမို့လို့အသက်ပြောက်တယ်ဆွန်းပေါ့ဟုတ်လားအဲလောက်တော့လောက်ရမှာပါပဲအသက်ဆိုတော့အဲ့ဒီကစားပြီးတော့အသက်ကလေးတကယ်ရှိတယ်လို့ထင်တာနော်မဟုတ်ပါဘူးမရှိပါဘူးချုပ်ပြီးတော့တွားတာနော်အသက်ပြောက်တယ်လို့ထင်တာဒီတော့အသက်ကလေးကဘယ်ရောက်သွားမှမသိဘူးတချို့လဲအိမ်တိုင်းအိမ်ခေါင်းတိုင်းမှာ9ရက်ကပ်နေတယ်လို့ပြောတယ်အဲတချို့ကြတော့လည်းပဲအိမ်နာရွယ်ရွယ်နဲ့9ရက်လဲနေတယ်လို့ပြောတယ်ပါလို့တော့ဆိုတော့9ရက်ရှိတဲ့ခါကျတော့ဆွန့်သွက်တဲ့ခါကျတော့ဓာတ်ခေါ်အောင်လို့ဒီလိုလည်းပြောတာဟာမဟုတ်ပါဘူးမဟုတ်ပါဘူးဟိုတချို့ရိုးရိုးရိပ်ရိပ်မြင်တယ်လို့ပြောတယ်မြင်တာကတော့အသက်ကောင်ကလေးတော့မဟုတ်နိုင်ပါဘူးဒီလိုပိတ်တာကလေးအမြင်မျိုးနဲ့ဘဝတစ်ခုခုနဲ့ဒီလိုတော့ဖြစ်ချင်းဖြစ်မှာပေါ့အဲ့လိုဖြစ်ရင်လည်းပဲကုသိုလ်ကောင်းမှုအမျှဝေလိုက်ရင်သူတိသွားတယ်ဆိုရင်အကျွတ်ရပါမှာပေါ့နော်ကျွတ်တန်းဝင်သွားမှာပေါ့အဲ့ဒါလို့ထင်တာဘုန်းကြီးတို့လူလောကသာမကဘူးဟောမနတ်ကြီးလည်းအဲ့လိုထင်ဘူးတယ်မနတ်ကြီးအာမေရာဇဂျူမျိုးရဲ့ခလန်းနာမှာကြောက်လိုက်ကိုကြီးတစ်ခုရှိတယ်အဲ့ဒီထဲကိုတော်တစ်ပါးတရားအားထုတ်နေတာဂေါတိကာဆိုတဲ့ယဟန်တစ်ပါးဂေါတိကာဆိုတဲ့ယဟန်တစ်ပါးတရားအားထုတ်တယ်သူကစိတ်ကြမ်းမာတာမဟုတ်ဘူးတဖြည်းဖြည်းဖြည်းဖြည်းနဲ့တမာရီတွေတက်လာပြီးတော့အထက်နာရောက်လို့တရားရကန်နီးတဲ့အချိန်ကလေးမှာရော့ကနေတမာရီတွေကျသွားတယ်ဒါနဲ့နောက်တစ်ခါပြန်ကြိုးစားအားထုတ်တော့တဖြည်းဖြည်းတမာရီတွေတက်လာအထက်နာရောက်တော့ရော့ကနေပြန်ကျတယ်ဟာနောက်တစ်ခါပြန်အားထုတ်ပြန်တော့လည်းတက်လာတရားရကန်နီးကြမှာရော့ကနေရော့ကနေဖြစ်ဖြစ်သွားတာအဲ့ဒါလို့နဲ့တစ်ကြိမ်၂ကြိမ်၃ကြိမ်၄ကြိမ်၅ကြိမ်၆ကြိမ်တောင်ဖြစ်သွားပြီပဲနဲ့ပါလိမ့်မလဲတရားတက်တုံသေးလိုက်ရရင်ကောင်းမှာအခုတော့တရားတွေကလျှော့လျှော့ကြပဲဆိုပြီးတော့စိတ်ထဲဒီတစ်ခါတော့တရားတွေတက်တုံသေးပလိုက်မယ်ဆိုပြီးတော့တင်းတုံသားကြီးလက်ကကင်တော့တာအောင်မလေးသူတရားအထုထားတာလဲတမျိုးကြီးပဲနော်သူတရားအထုထားတာလဲတမျိုးကြီးပဲနော်ဟိုတင်းတုံသားကြီးတဝက်ဝင်နေဟာဒုက္ခပါပဲအဲ့ဒါကိုမနှက်ကြီးကမြင်တော့ဖျားပြေးလျှောက်ရဲ့အရှင်ဘုရားအရှင်ဘုရားရဲ့တပည့်ဟောက်လိုင်ကူကြီးတဲ့မှာနော်သူ့ကိုသူလုတော့မယ်နဲ့ထင်တယ်။သူကလျှောက်တာ။အာအရှင်ဘုရားတားပါဦးအရှင်ဘုရားတားမှရမှာ။အဲ့ဒါလို့လျှောက်ပြီးတော့ဘုရားကိုယ်တော်မြတ်ကကြွလာမယ်အမှုအရာလက်ပြရောထုတ်ခနဲ့သူပြန်လာတာ။အဲ့ဒီအချိန်မှာဟိုကိုယ်တော်ကတရားထိုင်လို့တပြေးတပြေးတရားသားတွေလက်ထနာတက်လာရောလယ်ပင်ကိုတင်းတုံသားကြီးနဲ့လှိချလိုက်တာယဲကနဲ့ဆိုတွေးတွေဖြားကနဲ့ထွက်ပုံတော့တာပေါ့။ဟာဒီတော့မှသူ့ကိုသူတိတယ်။ဟာမအဥစာတရားမဟုတ်သေးပါပဲလားချက်ချင်းတိလိုက်ပါလေအဲ့ဒီတိလိုက်တဲ့စက္ကန့်မိနစ်ပိုင်းကလေးအတွင်းမှာပဲတခါတည်းအာယုန်နေစိုက်ပြီးတော့ဝေဒနာခွာထားပြီးတော့ဒီတရားနဲ့နှိမ့်လိုက်တာပေါ့လေအဲ့ဒီရင်ဖြစ်ပြက်တွေ၊ငင်ဖြစ်ပြက်တွေ၊မုံဖြစ်ပြက်တွေဆုံးပြီးဆိုပြီးတော့တိမိနစ်ပိုင်းကလေးအတွင်းမှာကိုပဲလေးမဲ့လေးဖို့ရပြီးတော့ယဟန္တာလည်းဖြစ်သွားပါလေယဟန္တာဖြစ်ပြီးတော့အဲ့ဒီနေရာမှာပဲဘုံနဲ့လဲပြီးတော့ဖျို့ဖျဲနဲ့ပြန်တော်မူနေကြတယ်ဟာကိုတော့ကတော့တကယ်လုတ်ရက်ချက်တယ်နော်အဲ့ဒီမှာအဲသူတရားရသွားတဲ့ဥစ္စာဟာကြိုးစားလိုက်လို့အားထုတ်လို့ရတာနော်ဟောဓာတ်နဲ့လက်ပြန်ရှိလို့ရတာလားအတူယူကုန်မှာဆိုလို့ပါဘုန်းကြီးတို့တက္ကမတွေကမလို့တရားရခြင်းတော်ကြီးနဲ့လုတ်ခြင်းလုတ်ပလိုက်မှာအဲဓာတ်နဲ့ရှိလို့တရားရတာတော့မဟုတ်ဘူးနော်ဟောဓာတ်နဲ့သိပြီးမှမှန်မှန်သိလို့သူတခါတည်းကြိုးစားလိုက်လို့ရသွားတာနော် ဖရာကိုယ်တော်မြတ်ကကြွလာတယ်။တန်ဃာတွေလည်းနောက်ကယမ်းလို့ပါလာတယ်။မနကြီးကအရင်ဥအောင်ပြေးလာလိုက်တော့ဒီမှာဂူထဲမှာဖယိုဖယဲနဲ့ဖြစ်နေတာတွေ့တာပေါ့။အဲဒီတည်းမနကြီးကလှည့်ရှာလိုက်တာလေဂူကြီးရဲ့အရှိဘက်အနောက်ဘက်တောင်ဘက်မြောက်ဘက်အထက်ဘက်အောက်ဘက်တခါတည်းမိโกရန်ကြီးဝေ့ဝိုက်ပြီးတော့နေတယ်လို့ပေါ့။ပိုးကောင်ကလေးတကောင်ကိုစွန်ရဲတကောင်ကအတင်းလိုက်တုတ်နေတယ်လို့ပဲတခါတည်းဝေ့ဝိုက်ပြီးတော့နေတယ်မိโกရန်ကြီး။ဖရာကိုတော်မြတ်ကကိုတော်လေးတွေကိုပြောတယ်မြင်ကြလားယဟန်ကလေးတို့ဟောက်ကိုလိုင်ကူကြီးမှာအရှိအနောက်တောင်မြောက်အထက်အောက်မိโกရန်ကြီးရစ်ပဝေ့ဝိုက်နေတာမြင်တယ်ဖရာအဲ့ဒါဘာတုံးဖရာမဏ္ဍကြီးပေါ်ကွယ်မဏ္ဍကြီးကဘာလုပ်တာတဲ့တုံးဖရာအဲ့ဒီထဲကကိုတော်ပြန်တော်မူသွားပြီအဲ့ဒီကိုတော်ရဲ့အသက်ဘယ်ရောက်သွားတယ်လဲလို့လိုက်ရှာတာတဲ့မဏ္ဍကြီးကအေးမဏ္ဍကြီးကဘာရှာတာတော့အော်မေအသက်ရှာတယ်တဲ့ဒါဖြင့်မန္နကြီးကလည်းပဲအသက်ရှိတယ်လို့သူယူဆတာပေါ့ဒါဖြင့်မန္နကြီးကဘာဒိဋ္ဌိတပါလဲမေတတ္တတဒိဋ္ဌိတမပဲအဲ့ဒါလို့နတ်ပြည်၆ထပ်အစိုးရတယ်ဆိုတော့မန္နကြီးတောင်မှတတ္တတဒိဋ္ဌိတမနော်ဟုတ်တယ်စွဲတယ်ဘုန်းကြီးတို့လောကကြီးတစ်ခုလုံးဘုရားကိုယ်တော်မြတ်ကြီးဟောပြလို့လားအဲဟဲ့ဒီဒိဋ္ဌိဆိုတဲ့ဥစ္စာနဲ့ကျဲတယ်နတ်ပြည်၆ထပ်တင်ဘယ်ကမ်းလဲဟိုမြမကြီးအထီအောင်ရှိတာပေါ့ပုထုဇဉ်ပြမကြီးတွေရှိတယ်ပုထုဇဉ်ပြမကြီးတွေဆိုရင်ဒိဋ္ဌိမကွာသေးဘူးပေါ့မေသူတို့တွေလည်းဒိဋ္ဌိပြမကြီးတွေရှိတာပေါ့ရှိတယ်ဒါကြောင့်ဒိဋ္ဌိကမကွာဘူးဆိုလို့ရှိရင်ဟိုးခေါင်းထိတ်ပြမဘုံရောက်ပြန်မယ်လို့နောက်ဆုံးပြန်ကြရတယ်အဲ့ဒီသဘောပြောတာပေါ့ဒီတော့ဒိဋ္ဌိဟာအရေးမကြီးပြီလားအရေးကြီးတယ်အထင်မှားမှုဒိဋ္ဌိဟာကွာဖို့အလွန်အရေးကြီးတာပေါ့အခုဆိုလို့ရှိရင်မန္တကြီးတောင်မှအသက်ကောင်းကလေးရှိတယ်လို့ယူဆတာမဟုတ်လားဒါကြောင့်ဘုရားကိုယ်တော်မြတ်ကတရားဟောတော့ဥစွာပထမဓမ္မစကြာတရားဟောတယ်မဟုတ်လားအဲ့ဒီလိုဟောပြီးနောက်တစ်ခါဆက်ပြီးတော့ဟောတဲ့တရားကဘာတဲ့အနတ္တလက္ခဏာ3ဆိုတဲ့ဥစ္စာအနတ္တဆိုတာအတ္တမရှိဘူးပြောတာအတ္တဆိုတာအသက်တို့လိပ်ပြားတို့ဇီဝတို့ဝိညာဉ်တို့အတ္တတို့အတူတူပေါ့အသက်မရှိဘူးဆိုတဲ့ဥစ္စာပေါ့ဟုတ်တယ်မဟုတ်လားအေးအသက်မရှိဘူးဆိုတဲ့အတိတ်ပဲကိုကွက်ကွက်ပြပြသိစီလို့စောစောစီစီကိုဟောတော်မူတာဟုတ်တယ်ဒီဥစ္စာတွေကဒီဒိဋ္ဌိတွေဖြစ်ကခန်းပြီးတော့နေလို့ရှိရင်တရားကမရနိုင်ဘူးမရနိုင်လို့ပြောတာဟုတ်ပြီဒီလိုဆိုရင်အားလုံးဘုန်းကြီးတို့တရားဓမ္မတွေမှတ်လိုက်ပါတော့လွန်လေပြီးတော့အတိတ်ကာလကသေပြီးလို့ဒီဘက်မှာအသက်ကောင်ကလေးကူးလာသေးလားမလာပါဘူးအသက်ကောင်လည်းကူးမလာဘူးရုပ်ကလေးတွေလည်းကူးမလာပါဘူးတတူတစမှမပါလာဘူးပါလာတဲ့ယူဆရင်ပါဒိဋ္ဌိသတ္တဒဒိဋ္ဌိဟိုဘက်ကအတိတ်ကာလကဘာမှမပါခဲ့ဘူးဒီပစ္စုပန်ကဲ့ကိုအဲခုဘာဖြစ်တော့ဆိုတော့ဝိညာဏဉာဏ်ယုတ်ဒါကလေးစလာတာဟုတ်ပြီလားဝိညာဉ်ဆိုတဲ့စိတ်ကလေးရဲ့အဥဆုံးဖြစ်တဲ့စိတ်ကလေးရဲ့နာဆိုတဲ့သူနဲ့တွဲဖက်ဖြစ်တဲ့စေတသိက်ခန္ဓာကလေးရဲ့ယုတ်ဆိုပြီးတော့သူအမိပြုတ်ဖို့ရာယုတ်ကလေးရဲ့ဒါပဲမဟုတ်လားအဲ့ဒါကလေးတွေကအသက်ကလေးတွေလားမဟုတ်ဘူးအဲ့ဒါကလေးတွေဖြစ်လာတာပဲဖြစ်တယ်အသက်ကလေးတွေများပါလားမပါဘူးအသက်ကောင်ကလေးမပါဘူးဒီသဘောတရားကလေးတွေအမိဝမ်းထဲမှာစဖြစ်လာတာသာဖြစ်လာတဲ့ဆိုပြန်တော့လေအလိုလိုဖြစ်ချင်တယ်လို့ဖြစ်လာတယ်လို့ဒီလိုယူဆပြန်လို့ရှိရင်လည်းပဲအုပ်စီတာဒိဋ္ဌိဟမ်အမိဝါနဲ့မဲ့အလိုလိုအခုလိုရုပ်ကလေးတွေတန်ကလေးတွေဖြစ်လာတယ်လို့ယူဆပြန်လို့ရှိရင်လည်းပဲအုပ်စီတာဒိဋ္ဌိလွန်ခဲ့တဲ့အကြောင်းတရားတွေနဲ့ဘာမှမဆက်ဆိုင်ဘူးဆိုပြီးတော့ဒီမှာအလိုလိုပေါ်လာတယ်လို့ယူဆရင်အုပ်စီတာဒိဋ္ဌိဟိုဘက်ကကူးလာတယ်လို့ယူဆပြန်လို့ရှိရင်လည်းသတ္တဒိဋ္ဌိဒါကြောင့်အုပ်စီတာဒိဋ္ဌိလည်းလွတ်စေရမှာသတ္တဒိဋ္ဌိလည်းလွတ်စေရမှာဒါဖြင့်ဘယ်နဲ့လို့ယူဆရမလဲလို့ဆိုတော့ဒီမှာအဲ့ဒီဝိညာဏဉုတ်ဆိုတဲ့ဥစ္စာကလေးတွေပေါ်လာခြင်းဟာလွန်လေပြီးသောအတိတ်ကာလကအကြောင်းတရားတွေကြောင့်ပေါ်လာရတာအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရားတွေကြောင့်ဒီဘက်မှာပစ္စုပန်ဘက်မှာဝိညာဏဉုတ်နဲ့ဒီလိုပေါ်လာတာဟုတ်ပြီလားအကြောင်းတရားကင်းရဲ့လားမကင်းဘူးမကင်းဘူးအကြောင်းတရားဟိုဘက်ကလွန်လေပြီးသောအတိတ်ကာလကအစွမ်းတတ္တိကြောင့်ဒီဘက်မှာပေါ်လာရတာ။ဘာနဲ့ဘာပေါ်လာတော့။နာယုတ်ကပဲဝိညာဏယုတ်ဝိညာဆိုတဲ့နာမ်ကလေးရဲ့နာမ်ဆိုတဲ့နာမ်ကလေးရဲ့ယုတ်ဆိုတဲ့ယုတ်ကလေးရဲ့ပေါ်လာတာကတော့တပြိုင်နက်ပါပဲတဲ့။အေးအဲ့ဒါကလေးတွေပေါ်ပြီးတော့လာရတာအလိုလိုပေါ်လာတာလား။အလိုလိုပေါ်လာတာဆိုရင်ဗာဒိဋ္ဌိဖြစ်မယ်။ ကိုယ်ဘက်ကကူးလာတာဆိုလို့ရှိရင်တော့ဗာတိတ်ကြီးဖြစ်မလားကူးတော့ကူးလာတာလဲမဟုတ်ဘူးအလိုလိုပေါ်တာလဲမဟုတ်ဘူးမိမိတို့ဟိုအတိတ်ကာလကစီဘူးခဲ့တဲ့အစွမ်းတတ္တိကြောင့်ဒီဘက်မှာပြစ်စုံပံဘက်မှာပေါ်လာတာပေါ်လာတာကူးလာတယ်လို့တော့မပြောနဲ့ဟင်ပေါ်လာတာဒီလိုပဲလုပ်ပါဟင်ပါဠိနဲ့ပါဠိပေါ်ရုပ်ကလေးနဲ့နံကလေးပေါ်လာတာပါကြောင့်ပေါ်လာတာတော့အတိတ်ကအစွမ်းကြောင့်ပါကြောင့်ပေါ်လာတာဟေးနဲ့ပြန်អော်လိုက်လို့ရှိရင်ဟိုကဘယ်နဲ့ပြန်ဟေးနဲ့ပြန်អော်တယ်အဲ့ဒါပါဇံခေါ်လို့ပဲ့တင်တာဟုတ်တယ်မို့လားဘုန်းကြီးဟိုမှာအဲ့ဒီဥစ္စာမျိုးသွားမေးတယ်ရှမ်းပြေမှာအဲ့ဒါပါဇံတော့ဆိုတော့မြန်တန်တယ် ဟိုသူကဟိုမြိုင်တော်ကြီးတွေနာသွားဟုတ်អော်တာကိုဖြည့်စစ်ချင်တာကပဲ့တင်တာလို့ဖြည့်စစ်ချင်တာဟိုတစ်ပင်អុតတော်ကြီးတွေနာသွားပြီးတော့ဟေးနဲ့អော်လို့ရှင်ဟိုကလည်းပြန်អော်တယ်အဲ့ဒါဘာသာနှုံးဆိုတော့မြိုင်တန်တဲ့ဘာသာခေါ်မဲ့ပဲ့တင်တာအဆောက်အဦကြီးကြီးတွေနာသွားပြီးတော့អော်လို့ရှင်လဲပြန်អော်တတ်ပါတယ်တစ်ပင်អុតတော်ကြီးတွေနာသွားអော်လို့ရှင်လဲ ออเดลาบิเฮ้ဆိုရင်ဟိုကလဲลาบิเฮ้ပြန်ออเดงาပြန်တော့မဲ့เฮ้ဆိုရင်ဟိုကလဲပဲงาပြန်တော့မဲ့เฮ้ပြီပြီတာကိုออလာအောင်မဲ့တောင်တန်းကြီးတွေကလဲออတက်တယ်เนาะออတက်တယ်တောင်ကြီးတွေကလဲงาลาပဲเฮ้ဆိုရင်လဲသူကงาลาပဲเฮ้เนี่ยออလာတောင်တန်းကြီးတွေကပါတန်ခေါ်တယ်ပဲ့တင်တာ အောင်မဲသူကလည်းစကားပြောတတ်တာပဲပြီပြီတာတာကဲပြောစမ်းပါအောင်ဆိုပြီးတော့နောက်တစ်ခါသွားပြီးတော့ရက်လိုက်စမ်းပါအဲ့ဒီတောင်တန်းကြီးနာသွားပြီးတော့ငါလာပဲဟေးလို့ခုနကတုန်းကလိုကဲပြန်អော်လိုက်စမ်းဒီဘက်ကလူကဘာမှမပြောနဲ့ဘယ်နဲ့နေပါ့မလဲអော်တော့ဘူးစောစောတုန်းကတော့អော်တယ်เนาะအခုអော်သေးလားអော်ဒီလိုဆိုရင်စောစောတုန်းကသူစကားပြောတတ်တယ်អော်တတ်တယ်ဆိုတာဒီဘက်ကလူပါလို့သာអော်တတ်တာသူကြီးတဲ့တော့អော လေဆိုတဲ့ဥစ္စာပထမစကားကဒီလူပဇက်ကထွက်တဲ့အသံနောက်တစ်ခါသူကငါလာပါဟေးလို့ပြန်អော်တဲ့အသံကတောင်ကြီးကထွက်တဲ့အသံဟုတ်ကဲ့လားပထမအသံကလူအသံဒုတိယအသံကတောင်ကြီးရဲ့အသံလဲသူ့ကြီးတဲ့ရလားမရဘူးဒီဘက်ကလူပါမှဒုတိယအသံကလူအသံတော့မဟုတ်ပါဘူးဘသူအတန်လဲတောင်ကြီးရဲ့အတန်ဒါပေမဲ့သူ့ကြီးတဲ့ကောဖြစ်ကလားဒီဘက်ကလူပါမှဟုတ်တယ်မို့လားဩဒီလိုဆိုဒီဘက်ကလူဆိုတဲ့အကြောင်းတတ္တိကင်းလို့ရပါမလားဟုတ်အကြောင်းတတ္တိကင်းလို့မရဘူးနော်အင်းအကြောင်းတတ္တိကင်းလို့မရဘူးဒါပေမဲ့လူအတန်တော့လဲမဟုတ်ပါဘူးသူ့အတန်ဟာသူ့အတန်တတ်တတ်ပဲသူ့အတန်တတ်တတ်ပေမဲ့သူ့ကြီးတဲ့ကောရလားအဲ့ဒီသဘောပါပဲခွန်ကြီးတို့ဒီပစ္စုပန်ကာလမှာဝိညာဏဏ်ယုတ်နဲ့ဖြစ်ပေါ်ပြီးတော့လာရတဲ့ဥစ္စာသူ့ကြီးတဲ့ကောဖြစ်မလားမဖြစ်ဘူးလွန်လေပြီးတော့အတိတ်ကာလကအစွမ်းတတ္တိ6ဖြစ်ပေါ်လာရတာဟုတ်ကဲ့လားတိတံတော့တိတံအစ်စ်ပါပဲအဲ့ဒီပစ္စုပန်ကာလအမိဝါမှာယုတ်ကလေးနဲ့နံကလေးယုတ်ကလေးနဲ့နံကလေးအစ်စ်ကတော့အစ်စ်ပေါ်လာတာအမှန်ပါပဲသို့တော်လည်းပဲဒီအစ်စ်ကအလိုလိုပေါ်လာလို့ရလားမရဘူးလွန်လေပြီးတော့အတိတ်ကအစွမ်းတတ္တိ6ဒီဘက်မှာပေါ်လာရတာဟုတ်ပြီလားအဲ့ဒါလို့ပတ်ပါတဲ့ဗျဒီတော့လွန်လေပြီးတော့အတိတ်ကလကယုတ်တိနံတိကူလာတာကဟုတ်ကလားဟုတ်ပါဘူးဒီဘက်ပစ္စုပန်ကာလဘက်မှာယုတ်တိနံတိပေါ်ရတာယုတ်တိနံတိကလည်းသူ့ကြီးတဲ့ပေါ်လို့ရလားမရပါဘူးရှေးကအစွမ်းတတ္တိပါမအစွမ်းတတ္တိဒါပါတာအဲ့ဒီအစွမ်းတတ္တိကြောင့်ဖြစ်ပေါ်လာရတဲ့ကံကြောင့်ဖြစ်လာရတဲ့ယုတ်စာနဲ့ကြတော့ကမ္မဇယုတ်ခေါ်တာပေါ့အဲပြီးတော့နံဟုတ်တယ်မဟုတ်လားရှေးအတိတ်ကံကြောင့်ဖြစ်ပေါ်ပြီးတော့လာရတဲ့ယုတ်နဲ့နံဟုတ်ပြီလားဒီတော့ရှေ့ဘက်ကာလကဘဝကယုတ်ဒီနံနေနဲ့ဒီဘက်ယောကယောသလားမယောဘူးအစွမ်းတတ္တိတော့ဖြင့်ကိုကကျေစုမပြုတ်လားမှန်ပါပါအဲ့ဒီဒီအားဖြင့်ဒီဘက်မှာဝိညာဏဉာဏ်ယုံဒီလိုပေါ်လာရတာဟုတ်ပြီလားတရားဓမ္မတွေကြားတော့ဘုရားကိုယ်တော်မြတ်ကဟောတဲ့အခါမှာမြင်သာအောင်ပြောရတော့တာဗောဖာကလေးဟာနတ်သားသွားဖြစ်တယ်ဖာကလေးဟာတရားနာရင်သားနဲ့သိသွားတော့နတ်ပြည်သွားပြီးတော့နတ်သားကလေးဖြစ်တယ်ပြောဘူးလားပြော ဒါကမြင်သာအောင်ဟောတာပဲတကယ်ဒီဖားကလေးကသွားဖြစ်တာဟုတ်ကလားဖားရဲ့အသက်ကောင်းလေးကတက်သွားပြီးတော့နတ်ပြည်သွားဖြစ်တာဟုတ်ကလ
ား
ဟုတ်ဘူးဒီမှာဖားကလေးကဒီမှာပဲသေးပြီးတော့လူပြည်မှာပဲသေးပြီးတော့ရုပ်ရောနံရောလူပြည်မှာပဲချုပ်ပါချုပ်တယ်နော
်
သို့တော့ချုပ်တဲ့အချိန်မှာသူ့ကုသအချိန်အဝါအစွမ်းတက်တီကလေးမရှိပြီဘူးလ
ား
အဲ့ဒီအစွမ်းတက်တီကြောင့်အလားတူရုပ်နံနတ်ပြည်မှာသွားပြီးတော့ဖြစ်ရတာဒီကဖားယုတ်ဖားနံနေဟိုဘောတက်သွားတာလ
ား
မဟုတ်ဘူးဖားယုတ်ဖားနံကဒီလူပြေမှာပဲစုတေးပြီးတော့ချုပ်ပြောက်ခဲ့တာပါပဲသို့တော့ဒီမှာအဲချုပ်ပြောက်တဲ့အချိန်မှာကုသိုလ်အရှင်ဟိုဟာအစွမ်းတက်တီကြောင့်ဒါနဲ့လိုက်ဖက်အောင်ဟိုမှာနတ်ပြည်မှာသွားပြီးတော့နတ်ယုတ်နတ်နံဖြစ်တာအဲ့ဒါကိုမြင်လွယ်အောင်လို့ဖားကလေးတည်တော့လူပြေကနေပြီးတော့နတ်ပြေမှာသွားပြီးတော့ဖားကလေးဖြစ်တယ်ဖားနတ်သားကလေးဖြစ်တယ်လူပြေကဖားကလေးတည်တော့နတ်ပြေမှာသွားပြီးတော့ဖြစ်တယ်ဒီလိုအတုံးတုံးလားအတက်ကောင်ကလေးတက်သွားတာလားမဟုတ်ဘူးအဲ့ဒီလိုယူဆရမှာကြပြီလားကဲဒီလိုဆိုလို့ရှိရင်ဟဲ့ဒီပစ္စုပန်ကာလနံပါတ်1ကွက်ထဲမှာဝိညာဏနာယုတ်စပြီမဟုတ်လ
ား
ဝိညာဏနာယုတ်ဒီလိုလားဝိညာဏဆိုတဲ့ဥစ္စာနံသဘောတရားလေးနံကရောနံသဘောတရားယုတ်ကရောအဲယုတ်သဘောတရားဖြစ်တာကတော့တပြိုင်တည်းဖြစ်တာပါပဲတဲ့သို့တော်လည်းပဲနံသဘောတရားကပိုးပြီးတော့အဓိကကြလို့ပဓာဏဖြစ်လို့သူ့အရင်ဘုရားကိုယ်တော်မြတ်ကြီးကနှုတ်တော်ကထုတ်ဖော်ရတာဝိညာဉ်ဆိုပြီးတော့ပဋိသေစိတ်ကိုအရင်ထုတ်ဖော်တာပြီးတော့မှဘယ်နဲ့တုန
်း
နာယုတ်တွက်ဖက်ဖြစ်တဲ့နာစေတသိက်ကလေးတွေနဲ့ပြီးတော့ရုပ်ကလေးတွေနဲ့ဒီလိုပြောလိုက်တာအဲ့ဒီဝိညာဉ်ကလေးနဲ့နာယုတ်ကလေးအမိဝါမှာပေါ်လာရတယ်ရုပ်ကလေးနဲ့နာကလေးပါတယ်တုန
်း
အဲ့ဒီလိုပေါ်လာရတဲ့ဥစ္စာကိုဟောကလလရေကြီးပါတယ်တို့ကလလရေကြီးလို့သုံးပါတယ်မိပါတို့ရဲ့သွေးမဟုတ်ပါဘူးရှေးအတိတ်ကံကြောင့်ဖြစ်ပေါ်ပြီးတော့လာရတဲ့ယုံနဲ့နာဟုတ်ပြီလားပါတယ်တို့ယုံနဲ့နာအဲ့ဒီထဲမှာနံသဘောတရားကတော့ဖြင့်မြင်ရတာမဟုတ်ပါဘူးပဋိတ္တိစိတ်တို့ဒီဘက်ကနန်းတို့ဆိုတော့မြင်ရတာမဟုတ်ပါဘူးယုတ်ဆိုတဲ့သဘောကတော့ဖြင့်မြင်ရကောင်းတဲ့ပစ္စည်းမဟုတ်လားအေးအဲ့ဒီမှာမြင်ရကောင်းတဲ့ပစ္စည်းဒီလောက်ကြီးကြီးအမိဝမ်းထဲမှာပေါ်လာတာလေဒီမိကွန်းဖြစ်တယ်အေးအဲ့ဒီဥစ္စာမှာရုပ်ရဲ့ပမာဏကိုအထက်ခါဆရာတွေကပြကြပါတယ်ဟိုအထက်ဝိပင်အထက်ကထာမှာပြဆိုပြီးတော့ထားပါတယ်အဲ့ဒီရုပ်ကဘယ်လောက်လောက်ကြီးတယ်လဲလို့ဆိုတော့ပထမဝါဒကပြောတာရင်ကလေးတစ်ကောင်တဝတောက်လောက်ယူရေတစ်ပေါက်လောက်ရှိတယ်လို့ပြောတယ
်
ရေအုပ်ဖုံးပေါ်မှာရေတောက်ပြီးတော့ဟောရေကလေးကိုတောက်လိုက်လို့ရှိရင်အဖုံးပေါ်မှာရေကလေးဖောင်းပေါင်းကလေးနေမှာပေါ့အဲ့ဒီဖောင်းပေါင်းကလေးတော့ရှိတယ်လို့ဝါဒတစ်ခုကသာပြောတယ
်
ဟာဘယ်ဟုတ်မလဲဒါကမြားတာပေါ့တဲ့ရင်ကလေးတကောင်တဝတောက်လောက်ယူရေတစ်ပေါက်ဆိုတာနဲ့တာမဟုတ်ဘူးဒါပြန်ဘယ်လောက်လောက်ရှိတုံးဆိုတော့အကလေးသေးသေးကိုစီကွက်ထဲထောက်ပတ်ခွက်ထဲမှာအဖျားကလေးစိုးရုံကလေးထောက်ပြီးတော့နှစ်ပြန်ပြီးတော့မလိုက်လို့ရှိရင်အဖျားမှာတိကပါလာတဲ့စီပေါက်လောက်တဲ့ဒီလိုနောက်တဝါဒပြောတယ
်
ဒီဆိုတော့တစ်မျိုးရှိသွားပြီလားနံပါတ်1ကပါတော့ရင်ကလေးတဝါတောက
်
ရေတပေါက်လောက်နံပါတ်2ကအဖျားမှာပါလာတဲ့စီပေါက်လောက်ဟုတ်ပြီလားဟိုဒါတောင်များသေးတယ်တဲ့ဘယ်ဟုတ်မလဲအပြားမှာပါလာတဲ့စီပေါက်ဆိုတာအများကြီးပဲပဲဘယ်လောက်တုံးတူလို့ဆိုရင်ဟောဒီသံပင်သံပင်ကလေးတပင်နှုတ်ပါဒီတရားဓမ္မတွေတဲ့ကသံပင်ကလေးတပင်နှုတ်အဲ့ဒီတပင်နဲ့နှုတ်ပြီးတော့အပြားကလေးစိုးရုံကလေးခုနကတော့စီကွက်တဲ့ထောက်နဲ့ပြန်မလိုက်အပြားမှာတိကပ်ပါလာတဲ့စီပေါက်လောက်ဩသံပင်ဆိုတော့အပ်တဲ့သေးတာမဟုတ်လားဒီတော့အပြားမှာပါလာတဲ့စီပေါက်လဲပို၍သေးမှာပေါ့ပဲနှမျိုးရှိပြီလို့သုံးမျိုးနံပါတ်1ကရင်ကလေးတဝတော့ရေတပေါက်နံပါတ်2ကအဖျားကလေးမှာပါလာတဲ့စီပေါက်လောက်နံပါတ်3ကဆံပင်ပြားမှာပါလာတဲ့စီပေါက်လောက်ဟာများတာပေါ့ဆံပင်ပြားမှာပါလာတဲ့စီပေါက်ဆိုတာပဲနေတာမှမဟုတ်ပဲမင်းတို့ဘယ်လောက်လောက်တော့အဲ့ဒီဆံပင်ကိုဟောရှစ်စိတ်စိတ်ပါအဲ့ဒီသမင်ကလေးကိုစပွဲပေါ်တင်းတင်းတင်းကလေးဆွဲလိုက်ဆွဲပြီးတော့ရှစ်ပိုင်းပိုင်းရမှာမဟုတ်ဘူးရှစ်စိတ်စိတ်ရမှာအရှိလိုက
်
ရှစ်စိတ်စိတ်ရမယ်ဟုတ်ဘူးလားဗာနဲ့စိတ်မလဲညံနဲ့စိတ်ဟုတ်လားညံနဲ့စိတ်ပါညံနဲ့စိတ်လိုက်တော့တစ်စိတ်တော့ပမာဏမှုံမှုံသေးသေးလေးနေမှာပေါ့အဲ့ဒါမြောက်ကျွန်းသူတွေရဲ့သံပင်လေရ အောင်မယ်အဲ့ဒီမြောက်ကျွန်းသူရဲ့ဆံမင်ကလေးတိတိကလေးကိုခုနတုန်းကစီကွက်ထဲမှာအဖျားဆူယုံကလေးထောက်နေပြန်ပြီးတော့မလိုက်အဖျားမှာတိကပ်ပါလာတဲ့စီပေါက်တော့တယ်အောင်မယ်ဘယ်နှမျိုးရှိပြီဟာ၄မျိုးနံပါတ်၁အမျိုးကရင်ကလေးတဝတောက်ရေတပေါက်နံပါတ်၂အမျိုးကအဖျားကလေးမှာပါလာတဲ့စီပေါက်လောက်နံပါတ်၃ကဆံပင်ပြားမှာပါလာတဲ့စီပေါက်လောက်နံပါတ်၄ကျတော့မြောက်ကျွန်းသူတွေရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်ဒီလိုဆိုတော့နံပါတ်၃ကတောင်ကျွန်းသူပေါ့အရှိကျွန်းအနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းခွဲရင်ဒီကျွန်းကဘာကျွန်းတော့ဩဒီတရားဓမ္မများပေါ့ဒီတရားဓမ္မများရဲ့ဆံပင်ကလေးတပင်အဖြာပေါ့ဟုတ်တယ်မို့လားအဲ့ဒါကိုရှစ်စိတ်စိတ်တော့တစိတ်တော့ပမာဏအမြောက်ကျွန်းသူရဲ့ဆံပင်အဲ့ဒီဆံပင်ပြားမှာပါပြီးတော့လာတဲ့စီပေါက်လောက်တန်နံပါတ်၄လားဒါတောင်များလေးတဲ့နော်ဘယ်လောက်လောက်တုံးလို့ဆိုတော့ဟိုတော်ထဲမှာရှိပါတယ်ဇာတိပုံနာသက်ွယ်ရေးချသာတာဝန်မူလုံးကြီးတင်တိဥဲ့ခရာနာကြီးနှလုံးဆင့်ရေးချဇာတိပုံနာဆိုတဲ့သားကောင်တစ်မျိုးရှိတယ်တဲ့အဲ့ဒီသားကောင်ရဲ့အမွေးကအခွနာတုံးကမြောက်ကျွန်းသူတဲ့တောင်းမှသေးသေးတယ်မြောက်ကျွန်းသူရဲ့ဆံပင်တဲ့တောင်းသေးသေးတယ်တဲ့အဲ့ဒီအမွေးကလေးကိုစီကွက်ထဲထောပတ်ခွက်ထဲမှာအဖျားကလေးဆိုယုံထောက်ပြီးတော့နှစ်ပြန်မလိုက်တဲ့အခါကျတော့အဖျားမှာသီးကပ်ပါလာတဲ့စီပေါက်လောက်ဆိုတော့ဘယ်နှမျိုးတွေ့ဟုတ်ကဲ့ငါမျိုးရှေ့တုန်းကဆရာတော်ဘုရားကြီးမဟုတ်ဆရာတော်ဘုရားကြီးကိုယ်တိုင်54ခုနှစ်တုန်းကဒီတရားဟောထားတယ်အဲ့ဒါကိုဘုန်းကြီးကပြန်ပြောတာဆရာတော်ကြီးကလည်းအကြောင်းမဲ့ဟောတာမဟုတ်ဘူးသံယုတ်ပါဠိတော်ထဲမှာယက္ခသုတ်ဆိုတာရှိတယ်အင်းအဲ့ဒီဥစ္စာကိုအမိပြုပြီးတော့ဟောတာအေးဒီတိုင်းဆိုလို့ရှိရင်ဘယ်နှမျိုးရှိတော့5မျိုးရှိပြီးနံပါတ်1ကရင်ကလေးတဝတောက်ရေတပေါက်လောက်နံပါတ်2ကအပြားမှာပါလာတဲ့စီပေါက်လောက်နံပါတ်3ကဆံပင်ပြားမှာပါလာတဲ့စီပေါက်လောက်တောင်ကျွန်းသူတွေရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်ဟိုနံပါတ်4ကျတော့မြောက်ကျွန်းသူတွေရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်နံပါတ်5ကျတော့ဇာတိဥနာသားကောင်ရဲ့အဖွေပြားမှာပါလာတဲ့စီပေါက်လောက်သာတိဥနာသားကောင်ရဲ့အမွေပြားမှာပါလာတဲ့စီပေါက်လောက်ဆိုတော့ပြောတာပြောရတဲ့အဲ့လိုဆိုရင်မှုံမှုံတိတိကလေးအဲဒီရိုးရိုးဆံမင်ရှစ်စိတ်စိတ်တစိတ်သောပမာဏကိုပဲကြည့်လို့မြင်နိုင်ဖို့မလွယ်ဘူးနော်အဲ့ဒီမှာပါလာတဲ့စီပေါက်ဆိုတော့ပူရွေ့သေးမှာပေါ့အခုသာတိဥနာသားကောင်ရဲ့အမွေကတိတဲ့တောင်းသေးသေးတယ်ဆိုရင်ရိုးရိုးမျက်စိနဲ့မြင်ဖို့မလွယ်ပါဘူးဟိုမှန်ဘလူးနဲ့အကြီးချဲ့ကြည့်ရင်မြင်ကောင်းမြင်ရမယ်အဲ့ဒါတော့မှုံမှုံတိတိကလေးပါတဲ့ရုပ်ကလေးဟာဒီတော့အမျိုးအသားကဘယ်နှမျိုးတွေ့အေး5မျိုးတွေ့တော့ဖြစ်ဘက်က4မျိုးကများပါတယ်ပယ်လိုက်နောက်ဆုံးတစ်မျိုးကိုပဲယူပါတဲ့ဗျာရုပ်ကလေးဟာလေမြင်ရတော့ပါမလားမမြင်ရတော့အောင်မှုံမှုံတိတိရုပ်ကလေးပါအဲ့ဒါဟာဝိပင်အထာကထာမှာပြဆိုပြီးတော့ထားပါတယ်အဲ့ဒါတော့မမြင်ရတော့အောင်မှုံမှုံတိတိရုပ်ကလေးတဲ့တောင်မှာဟိုကလစီကလေးတွေ3စီအုပ်စုဖွဲ့လိုက်လို့ရှိရင်3စုတစုတစုမှာ10မျိုး10မျိုးဆိုတော့အဲရုပ်အမျိုးအစားပေါင်း30အဲ့ဒီမှုံမှုံသေးသေးရုပ်ကလေးတဲ့တောင်မှာရုပ်အမျိုးအပြည့်ပေါင်းဘယ်လောက်လို့30တဲ့ဗျာဒါဖရာကိုရောမြတ်ကြီးညံတော်နဲ့ခွဲသိပ်ပြထားတာအေးအဲ့ဒါတော့မှုံမှုံသေးသေးရုပ်ကလေးပါတဲ့ဟောဘသူနဲ့တွဲဖက်ဖြစ်တာတော့ဝိညာဏဟုတ်တယ်မဟုတ်လားဝိညာဏတို့နဲ့တွဲဖက်ပြီးတော့ရုပ်ကလေးကအဲ့တော့မမြင်ရလောက်အောင်မှုံမှုံသေးသေးရုပ်ကလေးသာသာချင်းပြောတာသာသာချင်းစက္ကန့်ပိုင်းလေးပြောတာဒီဘက်ဒီဘက်ကြတော့လဲဒီဘက်စက္ကန့်နေဒီဘက်စက္ကန့်နေကြတော့လဲနည်းနည်းနည်းနည်းကြီးကြီးလာမှာပေါ့ပြီးတော့မိနစ်ပိုင်းနေပြီးတော့နာရီပိုင်းနေဖြစ်လာတဲ့ခါကျတော့တရွေ့တရွေ့တရွေ့တရွေ့မမြင်တဲ့ဘဝလောက်ကနေပြီးတော့မြင်ရတဲ့ဘဝအဲ့ဒီကနေပြီးတော့တရွေ့တရွေ့ကြီးလာရမှာပေါ့ရုပ်ကလေးဟာလေအာလုံးဘုန်းကြီးတို့တတွေ့ဒကာဓမ္မတို့တတွေ့လူဘဝစတဲ့ရုပ်ကလေးဟာဟုတ်ပြီလားခုတည်းဆိုရင်ခတ်မှန်းလို့ရပြီပေါ့မမြင်ရတော့အောင်မှုံမှုံသေးသေးရုပ်ကလေးဟုတ်ပြီလားအဲ့ဒီရုပ်ကလေးရဲ့ပြီးတော့ဘာတော့ဝိညာဏနာရဲ့တွဲဖက်ပြီးတော့ဖြစ်တာဝိညာဏနဲ့နာကနာဒီရုပ်ကလေးကရုပ်ဒီတက်အကောင်ကလေးများပါလားမပါဘူးအစကတည်းကတည်းအသက်ကောင်ကလေးများပါလားမပါဘူးပါနဲ့ပါတော့ရုပ်ကလေးနဲ့နာကလေးဒီရုပ်ကလေးနဲ့နံကလေးကလည်းအလိုလိုပေါ်လာတာလားဟုတ်ပါဘူးအလိုလိုပေါ်လာတဲ့ယူဆရံဗာဒိတ်ကြီးဟုတ်စေတာဒီဟိုဘက်အတိတ်ဘဝကနေပြီးတော့ဒီဘက်အမိဝမ်းကူးလာတာလားဟုတ်ပါဘူးကူးလာတဲ့လူယူဆရံဗာဒိတ်ကြီး ကူးလာတာလည်းမဟုတ်ဘူးလွန်လေပြီးတော့အတိတ်ကာလမိမိတို့စီးပူးခွက်တဲ့ကံအစွမ်းတတ္တိကြောင့်ဒီဘက်မှာပေါ်လာရတဲ့ရုပ်ကလေးနဲ့ညာကလေးအဲ့ဒါလိုယူမှတတ္တတာကလည်းလွတ်အုပ်စီတာကလည်းလွတ်တယ်ဒါဖြင့်ပုံပုံသေးသေးရုပ်ကလေးနဲ့ညာကလေးတွေစကြတာအဲ့ဒါကလေးတွေကိုဘာခေါ်တော့ကဲလလာရေကြီးပါတဲ့တော့ကဲလလာဘယ်လိုကြီးပြင်းတာလဲဖျားလို့အဲ့ဒီမှာအိန္ဒကဘီလူကမေးတော့ဖျားကိုတော်မြတ်ကြီးကဖြေတယ်ပထမံကလလံဟောတိကလလာဟောတိအဘူဒံအဘူဒာဇာယတိပေတိပေတိနိဗ္ဗတတိခနောခနာပဒါခာဇာယန္တိပေတာလောမာနခာပိစာဒီလိုဟောပါတယ်သူအတိတ်ကပထမကလလံဟောဒီပထမ9ရက်အတွင်းမှာအခုနောက်တုန်းကမှုံမှုံသေးသေးရုပ်ကလေးစစချင်းစက္ကန့်ပိုင်းမှာတော့မမြင်ရတော့မှုံမှုံသေးသေးရုပ်ကလေးပေါ့တရွေ့တရွေ့နဲ့ဒီဘက်စက္ကန့်လေးစက္ကန့်စက္ကန့်လေးကနေပြီးတော့မိနစ်ဖြစ်လာတဲ့ခါကျတော့မြင်ရတဲ့ဘဝရောက်လာမှာပေါ့အဲမိနစ်ကနေပြီးတော့နာရီကနေပြီးတော့ရက်အဲ့ဒါတရွေ့မြင်ရတဲ့အဆင့်ပြောင်းလာမယ်နော်အေးပထမ9ရက်မှာဆိုရင်သူတို့ကိုကလလာရေကြီးပဲခေါ်လိုက်ပါတဲ့ပထမကလလံဟောဒီကလလာဟောဒီအဘုဒံဒုတိယခုနှစ်ရကြတော့အဲ့ဒီရေကြီးကလေးတွေကကလလရေကြီးလေးတွေကတဖြည်းဖြည်းများများလာရကနေပြီးတော့ဒုတိယခုနှစ်ပိုင်းကြတော့အမြုပ်ကလေးတွေဘဝတို့ပြောင်းသွားမယ်တဲ့နည်းနည်းနည်းနည်းလည်းများလာမှာပေါ့ကံစွမ်းကြောင်ရောအဲဥတုရာတိကြောင်ရောအမိကိုငွေကြောင်ရောအမိစားတဲ့အသားကြောင်ရောတွေ့တွေ့ကြီးလာမှာပေါ့အေးဒုတိယခုနှစ်ရကြတော့အမြုပ်ကလေးတွေဘဝရောက်ပြီးတော့ကလလာဟောတိအဘုဒံအဘုဒါဇာယတိပေတိတတိယခုနှစ်ရရောက်တဲ့ခါကျတော့အသားပျော့ပျော့ကလေးဘဝသူရောက်သွားတယ်တဲ့ဟုတ်ပြီလားအေးအသားပျော့ပျော့ကလေးတွေဘဝသူပြောင်းလာတယ်တွေ့တွေ့လည်းကြီးလာမှာပေါ့ပေတိနိဗ္ဗတတိခနောသတုထ9ရက်၄ကရောက်လာတဲ့အခါကျတော့အသားပြော့ပြော့ကနေပြီးတော့အသားမာမာဘဝသို့ပြောက်သွားတယ်ပေတိနိဗ္ဗတတိခနောကနာပတာခာသာယန္တိအဲ့ဒီ9ရက်5ကရောက်တဲ့အခါကျတော့ခက်မှာ5ဗျာခေါင်းကလေးပေါ်မဲ့အနေအထားလေးအရာလေးပေါ်လာတယ်ဟိုဘက်လက်ဒီဘက်လက်လက်ကလေးနှစ်ဖက်ထွက်ဖို့ဘူးလေးတွေပေါ်လာတယ်ခုဘက်ခြေတော်ဒီဘက်ခြေတော်ခြေတော်ကလေးတွေနှစ်ဖက်ပေါ်ဖို့ဒီလိုအနေထားလေးတွေပေါ်လာတယ်ဆိုတော့ခြေတော်ကလေးနှစ်ဖက်ရဲ့လက်နှစ်ဖက်ရဲ့ခေါင်းလေးရဲ့ဆိုတော့အလုံးပဲနှစ်မျိုးလဲအဲ့လို၅မျိုးပေါ်လာတာကိုခက်မှ၅ပြားကနာပတာခါသာယန္တိဟုတ်ပြီလားအဲ့လိုခက်မှ၅ပြားအနေထားဖြစ်လာတယ်အမိစားတဲ့အသာရောကိုယ်ကံကြောင့်ရောရာသီဥတုကြောင့်ရောတွေ့တွေ့တော့ကြီးလာရမှာပေါ့အဲ့လိုနဲ့ကြီးပြီးတော့လာလိုက်တဲ့ဥစ္စာ9ရက်7ခါခွနရက်ပဲတစ်ခါတော့ခွနရက်ဆက်တစ်ခါရောက်တဲ့အခါကျတော့သကုတ္တကာတိနိစပါတုဘဝန္တိဆိုပြီးတော့နောက်ထပ်တိုးပြီးတော့လာတယ်မျက်စိနာနှာခေါင်းရှားလေးခုတိုးလာတယ်ဘာတွေတိုးလာတော့မျက်စိနာနှာခေါင်းရှားဒီလေးခုတိုးလာတယ်အရင်ရနှင်တာကခန္ဓာကိုယ်လေးရနှင်တာပေါ့စိတ်ကလေးတွေကအရနှင်ပြီလေအရင်ရနှင်တာက2မျိုးနောက်တိုးလာတာက4မျိုးဆိုတော့အလုံးဘယ်လောက်တုံး6မျိုးဟေး6မျိုးတွေဘာတွေတော့တုံးမျက်စိနာနှာခေါင်းရှာကိုဆိုတော့6မျိုးဖြစ်မလားဟုတ်လားအဲ့ဒါလို6မျိုးဖြစ်လာတာသလာယတနာဘာတဲ့တုံးမေအမိဝမ်းနဲ့မှာတော့သလာယတနာသက6အာယတနာကတရားဌာနလာကြီးကနောက်မှထည့်ထားတာသလာယတနာဆိုတာတရားဌာန6မျိုးပေါ့တရားဌာန6မျိုးဘာတွေတော့မျက်စိန
ားနှာခေါင်းကိုယ်စိတ
်အဲ့ဒီလို6မျိုးဖြစ်လာတာအမိဝမ်းနဲ့မှာ9ရက်ဆက်တခါဆိုတော့89ရက်နှစ်လကျော်ကျော်ပေါ့အဲ့လိုနဲ့တွေ့နဲ့မိဝမ်းနဲ့မှာအောင်းပြီးတော့လာလို့9ရက်40နဲ့နှစ်ခါခွနရက်ပဲနှခါ42ခါဆိုတော့ရပောင်း294ရက်အင်း294ရက်လဖွဲ့ကြည့်တော့6လကျော်ကျော်ဆယ်လာတွင်းနဲ့ရောက်လာပြီအဲ့ဒီခါမှာဂီတာလောမာနှခါပိစာဆိုပြီးတော့ဟိုဆာမင်ကလေးတွေမွေးညံကလေးတွေခြေသက်လက်သက်ကလေးတွေဒီလိုမမကျော်ကျော်လေးတွေပါလာပြီးတော့ဆယ်လာလဲပြည့်ပြည့်လဲဖြစ်လာရောအမိဝမ်းပြင်ပဲရောက်လာတယ်မေဒီတော့တမလူဖြစ်လာတာပေါ့လေလူတလုံးသူတလုံးနဲ့ပြည့်ပြည့်စုံစုံဖြစ်လာတာမဟုတ်လားပြည့်ပြည့်စုံစုံနဲ့လူတလုံးသူတလုံးနဲ့အမိဝမ်းနဲ့ရောက်အမိဝမ်းပြင်မဲ့ရောက်ပြီးတော့လာလိုက်တော့ဘာတွေပါလာတော့မျက်စိနာနှာခေါင်းရှာဟိုစိတ် ပဲ2မျိုးပါလား6မျိုးပါလားတဲ့6မျိုးပါလာတာမဟုတ်လားဟုတ်တယ်6မျိုးပါလာတယ်မျက်စိနားနှာခေါင်ရှာကိုယ်စိတ်ဟာမျက်စိပါလာလို့ဖွင့်လိုက်တော့ပြင်မဲ့မှာမြင်စရာတွေအများကြီးပဲလောကကြီးကလည်းအကျယ်ကြီးပဲကိုမြင်စရာတွေသစ်ပင်တွေတောတောင်တွေနေတွေလာတွေဟာစိမ့်လို့ပြားလို့ဖြူးလို့ဝါလို့အကုန်လုံးမျက်စိနဲ့မြင်စရာတွေအများကြီးရှိတာပေါ့အဲ့ဒီမျက်စိနဲ့မြင်စရာတွေအားလုံးကိုအချင်းလို့ခေါ်တာပေါ့ဘသူနဲ့တွေ့ပက်တော့မျက်စိနဲ့ပြီးတော့နားရောပါမလားဘုရားအာအတန်နေယထာတန်ကာတန်ယေတိယတန်ကက်ချက်တန်အတန်ပေါင်းစုံမရှိဘူးလားအဲ့ဒါကအတန်လို့ပဲဆိုတော့ဘသူနဲ့တွေ့ပက်တော့ပြီးတော့နှာခေါင်းကလည်းပါမလားဘုရားအနတ်နေမှုရဲနန်းနေပုတ်တယ်ဆက်တယ်ဆိုတဲ့အနတ်နေရှိတာပေါ့ဘသူနဲ့တွေ့ပက်တော့နှာခေါင်းနဲ့တွေ့ပက်ရှာရောပါမလားဘုရားโอ้โชชินสัพพังคะอังังปัจยันยะตา6ဆိုပြီးတော့ยะตา6မျိုးရှိတာပေါ့ဒါဘယ်သူနဲ့တွဲပဲတုံးရှာနဲ့ရှာနဲ့တွဲပဲပြီးတော့ခန္ဓာကိုယ်ကြီးကလည်းပါလာတယ်ခန္ဓာကိုယ်ကြီးကပါလာတော့တွေ့ ठी စရာတွေလည်းရှိတာပေါ့ဘယ်သူနဲ့တွဲပဲတုံးခန္ဓာကိုယ်နဲ့တွေ့ပဲဟုတ်တယ်အဲ့ဒါကတွေ့ ठी စရာပေါ့ပြီးတော့မနောဆိုတဲ့စိတ်လည်းပါမလားဘူးလားတွေးတော့စရာတွေပြင်ပက်ရှိတာပေါ့။ตาရေသမီးရေစီးပွားရေရက်ရေရွာရေနိုင်ငံအရေးဆိုတဲ့အရေးတွေကတွေးစရာတွေမဟုတ်လား။အဲအဲ့ဒါမနှောနဲ့တွေးမှာပေါ့။ဒီတော့အဆုံးအဆုံးရှိနေတယ်နော်။ကို့မှာပါလာတာကမျက်စိ၊နား၊နှာခေါင်း၊ရှာ၊ကိုယ်၊စိတ်၆မျိုးပါလာတာ။သူနဲ့တွဲပက်ကအစင်း၊အတန်း၊အနာ၊အရာသာတွေးရှိစရာ၊ကြံတွေးစရာ။မေအဲ့ဒါတွေကပြင်ပက်မှာရှိတာ။ဟုတ်တယ်မဟုတ်လားကို့မှာပါလာတဲ့မျက်စိနားနှာခေါင်းရှာကိုယ်စိတ်အဲ့ဒါတွေကသလာယတနာအာယတနာ6ပါးအာယတနာ6ပါးခန္ဓာကိုယ်နဲ့ဆက်ဆက်ပြီးတော့နေတာဆိုတော့အတွင်းပိုင်းကြတာပေါ့ဒါကြောင့်အတွင်းအာယတနာ6ပါးပါတယ်တော့အတွင်းအာယတနာအမိဝံပြင်မဲ့ရောက်တော့မှတွေ့ရတဲ့အစင်အတန်းအနံအရာသာတွေ့ကြည့်စရာကြံတွေ့စရာအဲ့ဒါဒီလေအာယတနာပဲတိယာဌာနပဲဟုတ်ပြီလားသူတို့တွေကြတော့ခန္ဓာကိုယ်ပြင်ပက်ဖို့လို့အပြင်အာယတနာ6ပါပါတဲ့တော့အပြင်ဩဒီတော့အတွင်းအာယတနာက6ပါအပြင်အာယတနာက6ပါ6ပါ6ပါ12ပါဒီတော့အာယတနာလို့တာမန်ပြောမယ်ဆိုရင်အာယတနာပေါင်းပဲ2ပါတော့12ပါရှိတာပေါ့ဟုတ်ပြီလား7ပါးရှိတယ်အဲ့ဒါလို့အတွင်းအာယရဏ6ပါးအပြင်အာယရဏ6ပါးပေါင်းအာယရဏ7ပါးမဟုတ်လားအဲ့ဒီ7ပါးတည်းကအတွင်းအာယရဏ6ပါးကိုအခန္ဓာ2လို့ထားလိုက်အပြင်အာယရဏ6ပါးတွေကိုအတိုက်တလို့ထားလိုက်အခန္ဓာအတိုက်တအခန္ဓာကဘယ်နှပါးအတိုက်တကဘယ်နှပါးအခန္ဓာ2ကိုအတိုက်တတွေကတိုက်တဲ့အခါကျတော့သူတို့ဆင်ရဆင်ရတိုက်တဲ့အခါကျတော့အပွင့်တတွေပေါ်လာတယ်။မေမျက်စိနဲ့အခြင်းနဲ့ကတစုံမဟုတ်လား။မျက်စိအကြည့်ယုတ်ကအခန္ဓာအခြင်းဆိုတာကအတိုက်တ။နားနဲ့အတံမလည်းပဲနားအကြည့်ယုတ်ကအခန္ဓာအတံကအတိုက်တ။အဲနှာခေါင်းမလည်းနှာခေါင်းအကြည့်ယုတ်ကအတံအခန္ဓာအနံ့ကရှာလည်းပဲရှာအကြည့်ယုတ်ကအခန္ဓာအရသာကတိုက်တာခန္ဓာကိုယ်မလဲအကြည့်ယုတ်ကခန္ဓာအဲအတွေ့အထိစရာတွေကတိုက်တာမနှောမလဲပဲမနှောကအခန္ဓာကြံတွေးစရာတွေကအဲ့ဒါလို့အခန္ဓာနဲ့အတိုက်တဆံရဆံရဆုံရတော့အပွင့်တက်ပြီးပေါ်တယ်မျက်စိအကြည့်နဲ့အချင်းနဲ့ဆုံရင်ဗာစိတ်ပေါ်မယ်ဒါအပွင့်တက်ပေါ်နှာခေါင်းနဲ့ဟဲ့လားနားနဲ့အတန်နဲ့ဆုံရင်ဗာစိတ်ပေါ်မယ်နှာခေါင်းနဲ့အနတ်နဲ့ဆုံရင်ဗာစိတ်ပေါ်မယ်ရှာနဲ့အရာသာနဲ့ဆိုရင်ဗာစိတ်ပေါ်ခန္ဓာကိုယ်နဲ့တွေ့ထီစရာနဲ့ဆိုရင်ဗာစိတ်ပေါ်မယ်ယာနာကောင်းစိတ်နော်ယာနာကောင်းစိတ်တွေ့ထီစိတ်အတူတူပေါ့နော်ပြီးတော့မနှောနဲ့ကြံတွေ့စရာနဲ့ဆုံလို့ရှိရင်တွေ့တော့ကြံစီစိတ်ပေါ့ဟောင်းမယ်ဒီတော့ဓာတ်တွေကအပွင့်တတ်တွေပေါ့မြင်မျက်စိနဲ့အစင်းနဲ့ဆုံတော့မြင်စိတ်ကြားစိတ်နာစိတ်စားစိတ်ယာနာကောင်းစိတ်တွေ့တော့ကြံစီစိတ်သူတို့တွေကအပွင့်တက်တယ်လို့ခေါ်တာပေါ့ဒီတော့အခန္ဓာက6ပါအတိုက်တက်က6ပါအပွင့်တက်က6ပါ6 3 4 5 6 7 8 အဲ့ဒါလို့78ပါကြတော့ဓာတ်38ပါပါတယ်တော့မဲ ဒီနေ့မနေဘူးပဲအာယရဏအတွင်းအာယရဏ6ပါးလည်းသိရပြီအပြင်အာယရဏ6ပါးလည်းသိရပြီသူတို့တွေဆုံရတော့အပွင့်တက်တွေပေါ်လာတာတွေလည်းသိရပြီဓာတ်18ပါးလည်းသိရပြီပေါ့ဟုတ်တယ်မဟုတ်လားအခန္ဓာက6ပါးအတိုက်တက်က6ပါးအပွင့်တက်က6ပါး6 3 4 18အဲ့ဒီ18ကိုဘာခေါ်လဲဓာတ်18ပါးသူတို့ဆံရဆုံရတဲ့အခါအပွင့်တက်ပေါ်လာတာဟုတ်တယ်မဟုတ်လားမျက်စိနဲ့အခြင်းနဲ့ဆိုရင်မျက်စိအကြည်ကအခန္ဓာအခြင်းကအတိုက်ကအဲသူတို့ဆုံရတော့ဗားတယ်တော့မြင်စိတ်ဆိုတဲ့အပွင့်တက်ကလေးပေါ်လာတာမြင်နေစားဟာဒီမြင်စိတ်ကမြင်တာမျက်လုံးကမြင်တာမဟုတ်ဘူးမျက်လုံးကရုပ်ပဲရုပ်ဆိုတာဘာသိတတ်လိမ့်မလဲအဲသူကအကြည်ရုပ်ကလေးပဲရှိတာပဲအခြင်းကတော့မြင်တာလားမဟုတ်ဘူးမျက်စိအကြည်နဲ့အခြင်းနဲ့ဆုံတော့မြင်စိတ်ကလေးပေါ်လာတာအဲ့ဒီပေါ်လာတဲ့မြင်စိတ်ကလေးကမြင်တာဟုတ်ပြီလားအေးအဲ့ဒါလို3ခုဆုံးဆုံးပြီးတော့သွားတဲ့ဥစ္စာကလေးကိုဖတ်တာတဲ့ဗျာမျက်စီအကြည်ရဲ့အဆင်းရဲ့ဆုံးလို့ရှိရင်ဗာစိတ်ပေါ့မြင်စိတ်ပေါ့3ခုဆုံးတာဖတ်တာတိဏ္ဏသင်္ကတိဖတ်တော့တိဏ္ဏ3ခုတို့ဤသင်္ကတိပေါ့မိဆုံးမိကြုံမိတွေ့မိတာဖတ်တော့ဖတ်တာခေါ်ပါတယ်ဒီလိုလေဗျာဟိုဓာတ်ကြီးဆုံးသွားတာပေါ့ဟိုသူတငယ်ချင်းတွေ3ယောက်ဆုံးလိုက်ပြီတလို့ပေါ့ဆုံးမိသွားတာကိုပဲဗာခေါ်မယ်ဖတ်တာဟုတ်ပြီလားအဲ့လိုပဲနားနဲ့အတန်နဲ့ဆုံးကြားစိတ်ပေါ်သုံးခုဆုံးတာဖတ်တာနှာခေါင်းနဲ့အနတ်နဲ့ဆုံးနံစိတ်ပေါ်သုံးခုဆုံးတာဖတ်တာကြာနဲ့အရသာနဲ့ဆုံးစစိတ်ပေါ်သုံးခုဆုံးတာဖတ်တာခန္ဓာကိုယ်နဲ့တွေ့ထိကြနဲ့ဆုံးတွေ့ထိစိတ်ပေါ်သုံးခုဆုံးတာမနှောနဲ့ကြံတွေ့ကြနဲ့ဆုံးတွေ့တော့ကြံစီစိတ်ပေါ်သုံးခုဆုံးတာဖတ်တာပစ္စယဝေဒနာဒီလိုလာတာပေါ့အဲဒီတော့မျက်စိနဲ့အစင်းနဲ့ဆုံးသုံးခုဆုံးတာမြင်သိလားအဲမျက်စိနဲ့အစင်းနဲ့ဆုံးတော့ဗာစိတ်ပေါ့သုံးခုဆုံးတာဖတ်တာဖတ်တာပစ္စယဝေဒနာနားနဲ့အတန်နဲ့ဆုံးကြားစိတ်ပေါ်သုံးခုဆုံးတာဖတ်တာဖတ်တာပစ္စယခန္ဓာဟုတ်ပေါ်တာပေါ့အဲကောင်းတဲ့ဥစ္စာခံစားခြင်းတွေ့ခြင်းတွေ့မဲ့သဘောကြတာလေးတွေကိုမျက်စိနဲ့မြင်တယ်နားနဲ့ကြားတယ်ဆိုရင်ကောင်းတဲ့ဝေဒနာပေါ်တာပေါ့မကြိုက်တဲ့ဥစ္စာတွေမျက်စိနဲ့မြင်မယ်မကြိုက်တဲ့အတန်တွေကြားမယ်ဆိုလို့ရှိရင်ပေါ်တဲ့ဝေဒနာကမကောင်းတဲ့ဝေဒနာပေါ်မှာပေါ့နားနဲ့အတန်နဲ့နားနဲ့ဘာနဲ့တော့အတန်နဲ့ဆုံးကြားစိတ်ပေါ်တာပေါ့သုံးခုဆုံးတော့ဖတ်တာဖတ်တာပစ္စယဝေဒနာနှာခေါင်းနဲ့အနတ်နဲ့ဆုံးနံစိတ်ပေါ်သုံးခုဆုံးတာဖတ်တာဖတ်တာပစ္စယရှာနဲ့အရသာနဲ့ဆုံးစားစိတ်ပေါ်သုံးခုဆုံးတာဖတ်တာဖတ်တာပစ္စယသွားမှာပေါ့နော်အေးအဲ့ဒီဖြစ်အောင်ရောက်ရောက်သွားတာခန္ဓာကိုယ်နဲ့တွေ့ထိကြနဲ့ဆုံးတော့လည်းပဲတွေ့ထိစိတ်ပေါ်သုံးခုဆုံးတာဖတ်တာဖတ်တာပစ္စယဝေဒနာဒီကလာတာပေါ့နော်မနှောနဲ့ကြံတွေ့ကြံနဲ့ဆုံးတွေ့တော့ကြံစီစိတ်ပေါ်သုံးခုဆုံးတာဖတ်တာဖတ်တာပစ္စယဟဲ့ဒီဝေဒနာပေါ်လာပြီဆိုလို့ရှိရင်ရှေ့မတူအောင်အရေးကြီးတယ်လာလိမ့်မယ်ဒီနေရာတွေဟာအလုတ်လို့ရမှာတယ်မို့လို့ပြပြတတာပြောနေတာပါလာလိမ့်မယ်ဟောဒီလိုအပွင့်တက်ကလေးတွေအပွင့်တက်ကလေးတွေပေါ်ပြီးတော့လာတာမျက်စိနဲ့အဆင်းနဲ့ဆုံးတော့ဗာစိတ်ပေါ်မြင်တာဘယ်သူကမြင်တာတော့မြင်စိတ်ကမျက်လုံးကမြင်တာဟုတ်ကလားအဆင်းကမြင်တာဟုတ်ကလားဒီမြင်စိတ်ကတော့မျက်လုံးထဲမှာအမြဲတမ်းကိန်းအောင်နေတာလားမဟုတ်ဘူးဟဲ့ဒီအကြောင်းတစ်ခုဆုံးမှပေါ်လာတာအကျံသာအဖြစ်ပြောမယ်ဆိုရင်မြင်လဲဆိုတဲ့နေရာမှာမျက်စိအကြည့်ရုပ်လဲကောင်းရမယ်အဆင်းလဲရှိရမယ်ကျန်တော့ကျန်သေးတာပေါ့ဗျာအလင်းရောင်ရှိရမယ်တို့နှလုံးသွင်းရှိရမယ်တို့လေလဲရှိသေးတာပေါ့အလုံးချုပ်ပုံမှာဆိုလို့အကျံသားအဖြစ်ပြောကြသို့ဆိုတော့မျက်လုံးအကြည့်ရုပ်ကလည်းကောင်းရမယ်အရှင်းကလည်းရှိရမယ်အရှင်းရှိပါရဲ့မျက်လုံးအကြည့်ရုပ်ကမကောင်းဘူးဆိုရင်မြင်စိတ်ပေါ်ပါမလားဟိုမျက်လုံးအကြည့်ရုပ်ကောင်းပါတယ်အရှင်းကိုမရှိဘူးဆိုရင်ကောမြင်စိတ်ပေါ်ပါမလားအဲ့ဒီမျက်စိအကြည့်လည်းကောင်းရမယ်အရှင်းလည်းရှိရမယ်ဒီအကြောင်းတစ်ခုစုံတော့မှဘာပေါ်လာတော့ဒါလေးကအစတုန်းကလည်းဒီထက်မျက်စိတဲ့ကိတ်အောင်နေတာလားမဟုတ်ဘူးသူတို့တစ်ခုစုံမှပေါ်လာတာအတ္တကရှိရဲ့လားမရှိဘူးဗျအဟုတ်တဝါယေဝုတ်ပစ္စံတိအဟုတ်တဝါယေဝါအတ္တကမရှိလဲမရှိပဲနဲ့ဥပ္ပစ္စံတိသူတို့အကြောင်းတစ်ခုဆုံးတဲ့အခါပေါ်ပေါက်ပြီးတော့လာကြအလေးကုန်ဤဒီလိုလာတာအဲနာကုတော်စီပြီးအာခတာအဝိကပြေးလာတဲ့ပြီးတော့ဒီမျက်လုံးနဲ့ဝင်လိုက်တာလားဟုတ်ပါဘူးဗျအဲဒီလိုလည်းမဟုတ်ပါဘူးတဲ့နာကုတော်စီပြီးအာခတာအဝိကပြေးလာပြီးတော့ဝင်လိုက်တာလေမဟုတ်ဘူးအဲ့လိုလေးဖတ်ခနဲ့မြင်စိတ်ကလေးပေါ်ပြီးတော့လျှောက်သွားတယ်အဲ့ဒီကြောက်သွားတဲ့မြင်စိတ်ကလေးတွေဘယ်မှာတိတ်ထားတာလဲ ဒီလိုပြောလို့လည်းမရပါဘူးနတုကတ္တိပြန်စီတာတိမ့်ထားတယ်လို့လည်းဒီလိုလည်းမရှိပါဘူးမရှိဘူးအကြောင်းနှစ်ခုဆိုရင်ဖတ်ခနဲ့အကျိုးလေးတစ်ခုပေါ်လာတယ်ပေါ်ပြီးတော့ပြောက်သွားတယ်နောက်တစ်ခါပြန်ပြီးတော့အကြောင်းနှစ်ခုဆိုများလို့ရှိရင်လည်းအကျိုးလေးပေါ်လာတယ်ပြီးတော့ပြောက်သွားတယ်စတော့မှရှိလားအကြောင်းနှစ်ခုဆိုမှပေါ်လာပေါ်ပြီးပြန်တော့လေအဲ့ဒီလိုလေးတွေပါတဲ့ဗျာအကျိန်ပေါင်းများစွာမြင်နေတဲ့နေရာမှာအကျိန်ပေါင်းများစွာမြင်စိတ်ကလေးတွေဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့မှဩဘသူပဲဘယ်ဝါပဲလို့ क्वे တာလေဘသူတွေပါသေးတယ်တယောက်ထဲလားဒီလိုဖြစ်တာအဲ့ဒီမြင်စိတ်အချင်းနဲ့မျက်စိအကြည်နဲ့အကျိန်ပေါင်းများစွာတိုက်ပြီးတော့မြင်စိတ်ပေါင်းများစွာဖြစ်ပြပြီးတော့မှဘသူပဲဘယ်ဝါပဲ क्वे တာလေဟေးဒါလေးတွေကတော့ဖြစ်ပေါ်ပြီးတော့ရက်တည်နေတာဟုတ်ပဲလားဖြစ်ပြီးတော့ဟုတ်တယ်မြင်စိတ်ကလေးဖြစ်ပြီးတော့ပြက်တယ်ဆိုရင်သူတို့နဲ့တွဲပက်ဖြစ်တဲ့အခန္တာကလေးတွေလည်းနောက်ပါအနည်းနဲ့အများပဲလိုက်ပြီးတော့ပြက်တာပဲပြက်ပြီမလို့အသက်ထအသာထိုးတယ်ဟုတ်ပြီလားအဲ့ဒါလို့သွားတာတဲ့ဗျာကဲဒီလိုဆိုတော့ကိုဘုန်းကြီးတို့ကတီးခင်းပြီးတော့လာခဲ့တဲ့ဥစ္စာပဋိစ္စသမုပ္ပါဒ်ဆေဝံကြီးကိုဟိုအဝိဇ္ဇာသင်္ခါရကတိုင်နေပြီးတော့လာလိုက်တာဝိညာဏယုတ်သလယရဏဖသဝေဒနာတချမ်းပြီးသွားပြီပေါ့ခုမှတချမ်းပြီးသေးတယ်တရွေ့ရွေ့နဲ့ဘုန်းကြီးတို့ဖြစ်လာတာမဟုတ်လားအဲ့ဒါလို့ဖြစ်လာတဲ့အထက်အသက်ကောင်ကလေးများကောပါလားမပါဘူးစကတဲ့ကတိုင်ဝိညာဉ်နဲ့နာမ်ယုတ်ဆိုတော့နာမ်နဲ့ယုတ်နာမ်နဲ့ယုတ်ဒါလေးပဲစလာတာအသက်ကောင်များပါလားမပါဘူးသိတယ်ဗါတယ်ဆိုတဲ့ဥစ္စာလေးတွေကဟောဒီလိုအကြောင်းလေးတွေအကြောင်းလေးတွေဆုံတဲ့ခါကျမှအသည့်သဘောလေးတွေလာလာပြီးတော့ဖြစ်တာမဟုတ်လားပြီးတော့လည်းပျောက်သွားတာအသက်ကောင်ကလေးကသိနေတာလားမဟုတ်ဘူးအကြောင်းဆုံတိုင်းဆုံတိုင်းသိသိဒီဒီကလေးတွေပေါပေါပေါပေါလာရှင်ပဲဒါလေးတွေအဝေးကလာတတ်ပြီးတော့ဝင်လိုက်တာလားမဟုတ်ဘူးအစတည်းအောင့်နေတာလားအောင့်နေတာလည်းမဟုတ်ဘူးအဲအเจ้าနှစ်ခုဆုံးမှပေါ်လာပေါ်လာပြီးပြန်တော့လေပျောက်သွားတယ်ပျောက်သွားတဲ့ဥစ္စာလေးတွေဘယ်သိမ့်ထားတယ်လဲလို့မေးရင်ဟောဒီလိုလည်းပြောလို့မရပါဘူးဟုတ်ပြီလားအေးအဲ့ဒီသဘောတရားကလေးတွေကိုအခုလို့ပြောပြတော့မှာဟောကိုတို့ကစွဲပြီးတော့ထားတဲ့သတ္တရာဒိဋ္ဌိတွေလည်းကွာတယ်ဟုတ်စီလားဒိဋ္ဌိတွေလဲကွာတယ်ဒါတွေควားပြီးတော့ရှေ့ပဲမှာအလုတ်စခန်းတွေလာတော့မှာကဲဒီကနေ့တော့အချိန်သိပြီဖြစ်ပြီးတော့ကြအောင်စို့